Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည်နှစ်ဇူလိုင်လ25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လည်ပေးနေပါပြီ။ကျွန်တော်ရဲမထုံပါတရင်တွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးသွားပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်အဖြစ်များနေတဲ့အမေရိကန်ပြည်ထောင်စုလက်ကပြည်နယ်တွေအနေနဲ့တာမစ်ချက်တွေကိုရုတ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေ့ဆိုင်းထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ချီကတောင်းဆိုလိုက်ပါတယ်။နောက်ကြတဲ့က The Washington Post သတင်းစာနဲ့အင်တာဗျူးလုပ်ချိန်မှာဒေါက်တာဖောက်ချီကပြည်နယ်တွေအနေနဲ့အသွားအလာလုံလုံလာလာပိတ်ပင်တာမျိုးပြန်လုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အခြေအနေငယ်စောင့်ဆိုင်းတင်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ဟာကူးစက်မှုစုစုပေါင်း၄သန်းကျော်ရောက်သွားချိန်နဲ့California, Florida နဲ့ Texas ပြည်နယ်တွေမှာတနေ့တည်းတည်ဆုံသူဦးရေ900ကျော်ရှိလာချိန်မှာဒေါက်တာဖောက်ချီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုမှာအမေရိကန်ပြည်ထောင်စုကရှေ့ကဦးဆောင်နေဆဲဖြစ်ပြီးဘရာဇီးနိုင်ငံကကူးစက်မှုပေါင်း1000ကျော်နဲ့ဒုတိယအိန္ဒိယနိုင်ငံကကူးစက်မှုပေါင်း1000ကျော်နဲ့တတိယနေရာမှာရှိနေပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရတော့ကူးစက်မှုပေါင်း15000ကျော်ရှိနေပြီးတည်ဆုံမှုက633400ကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ရဲ့စီးရီးတွေမှာဖော်ပြထားပါတယ်။ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေမှာသွားလာတွေကန့်သက်သွားပြီးတရုတ်နိုင်ငံမှာလည်း COVID-19 စစ်တပ်စစ်ဆေးမှုတွေပိုတိုးပြီးလုပ်နေတဲ့တစ်ချိန်တည်းမှာပဲဥရောပတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာမှာကိုစိုးရိမ်ပြီးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကပြောပါတယ်။ဒီကမ္ဘာလုံးကူးစက်မှုစစ်စစ်ပေါင်း15000ကျော်ရဲ့9ပုံတစ်ပုံကဥရောပမှာဖြစ်ပါတယ်။သေဆုံးမှုနှုန်းအရလည်းဥရောပကအထူးအနာဆုံးဖြစ်ပြီးကမ္ဘာတဝန်းသေဆုံးသူ63000ကျော်တဲ့ဥရောပနိုင်ငံတွေမှာမနေ့ကအထိသေဆုံးသူပေါင်း38000ကျော်ရှိတယ်လို့ AFP သတင်းကပြောပါတယ်ပြီးခဲ့တဲ့တရက်နှစ်ပတ်အတွင်းဥရောပမှာကူးစက်မှုတုံးမြင့်တက်လာတာကိုထောက်ပြရင်းလိုအပ်ရင်ပိုပြီးတင်းကျပ်တဲ့စီးပွားရေးချမှတ်ဖို့ WHO ကသတိပေးထားပါတယ်ဘယ်လ်ဂျီယံနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်အသက်30နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရတဲ့အတွက်နိုင်ငံတွင်း COVID-19 ကြောင့်သေဆုံးသူတွေထဲအသက်အငယ်ဆုံးဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့ Zero Center တွေဘန်တွေနဲ့စားသောက်ဆိုင်တွေမှာတောက်ကြတွေကစားလို့တစ်ခေါက်စီမတက်မနေရတတ်မှလိုက်ပါတယ်ကလေးငယ်တွေနဲ့ကျန်းမာရေးကျွမ်းကျင်တဲ့ခွင့်ပြုထားသူတွေကလွယ်ပြီးတစ်ခေါက်စီမတက်ရင်တန်ကြီးငွေပေါင်100ပေးဆောင်ရမှာဖြစ်ပါတယ်ခင်ဗျာနော်ဘာသာသုံးရည်မှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ပြုလုပ်နေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေကဝင်းဆွတ်ဖက်နေတယ်လို့အမေရိကန်ပြည်သားတံပြန်ထောက်လှမ်းရေးနဲ့လုံခြုံရေးဌာန NCSC ညွှန်ကြားမှုဝီလျံအီဗာနီနာကသတိပေးပြောကြားလိုက်ပါတယ်။ရန်သူနိုင်ငံတွေကအမေရိကန်နိုင်ငံရဲ့မဲဆွယ်ပွဲတွေကိုယ်စားလှယ်လောင်းတွေနဲ့တခြားနိုင်ငံရဲ့ပြည်မှတ်တွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆက်သွယ်ပြောကြားမှုတွေပေါက်ကြားအောင်ကြိုးပမ်းနေတယ်လို့ဝီလျံအီဗာနီနာကတောက်ချက်တွေကထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားရှင်းပြမှုအပေါ်တင်ရမှုရှိနေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကအမေရိကန်နိုင်ငံရဲ့မူဝါဒပိုင်းဆိုင်ရာကိစ္စတွေမှာဩဇာလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတယ်လို့ရုရှားနိုင်ငံကတော့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အပေါ်ယုံကြည်နေသွားစေအောင်အင်တာနက်မှာနာမည်ကန်အသုံးပြုသူတွေနဲ့သတင်းမှားတွေကိုအစုလိုက်အပြုံလိုက်တင်ပြီးလွှတ်ထုတ်နေတယ်လို့သူကပြောပါတယ်။အီရန်နိုင်ငံကတော့ online နဲ့လူမှုမီဒီယာတွေကတစီအမေရိကန်ဒီမိုကရေစီအဖွဲ့အစည်းတွေကိုအားနည်းအောင်နဲ့ရွေးကောက်ပွဲမတိုင်ခင်လူလူအကြသဘောထားကွဲပြားအောင်ကြိုးပမ်းနေတယ်လို့လည်းကြွကြားမှုဝီလျံအီဗာနီနာကပြောပါတယ်။အမေရိကန်ကထောက်လိုက်ရေးအဖွဲ့အစည်းတွေအနေနဲ့အခုလိုအန္တရာယ်ရှိတဲ့စိုက်ဘာလှုပ်ရှားမှုတွေကိုလုံဆောင်နေသူတွေကိုအဓိကစောင့်ကြည့်သွားမယ်လို့လည်းသူကပြောပါတယ်။ပြည်ကနေဇန်နဝါရီလတုန်းကအီရန်တို့မှိုင်းရင်ပစ်ချတော့ပြတ်ချခဲ့ရတဲ့ယူကရိန်းခီးတဲ့တင်လေရဲ့ black box လို့ခေါ်တဲ့လေပြန်သမှုမှတ်တမ်းကိရိယာတွေကိုနိုင်ငံကစုံစမ်းရေးအဖွဲ့ကကနဦးစုံစမ်းမှုပြုလုပ်ခဲ့ပြီးဖြစ်တယ်လို့ကနေဒါနိုင်ငံတည်ယူပို့ဆောင်ရေးလုံခြုံမှုဘုတ်အဖွဲ့ကစတာပရီနီကပြောပါတယ်ပြည်ထောင်နိုင်ငံပါရီမြို့ကစစ်ဆေးမှုတွေလုပ်ပြီးပြီဖြစ်ကြောင်းစစ်ဆေးမှုကြီးတစ်ခုလုံးပြည်ဆောင်မှုကအချိန်ကြာအောင်မှဖြစ်တယ်လို့စုံစမ်းပြည့်ပြည့်မှုအရေးကြီးတဲ့အချက်တွေအများကြီးကြန့်ရှိနေသေးတယ်လို့လည်းဘုတ်အဖွဲ့ဥက္ကဋ္ဌ KD Fox ကပြောပါတယ်စုံစမ်းစစ်ဆေးမှုတွေဥဆောင်ပါဝင်နေတဲ့အီရန်နိုင်ငံအနေနဲ့တရေချက်လက်တွေကိုအပြန်ဆုံးထုတ်ပြန်ပေးဖို့ကိုလည်း Fox ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ချက်လက်တွေထုတ်ပြန်ဖို့အီရန်နိုင်ငံကဘုတ်အဖွဲ့ကိုခွင့်ပြုချက်မပေးသေးကြောင်းလည်းသူကပြောပါတယ်လေပြည်ကြအောင်မှာပါဝင်တဲ့ခီးတယ်တွေနဲ့တက်ဆိုင်တဲ့နိုင်ငံတွေကစုံစမ်းစစ်ဆေးရေးအဖွဲ့တွေဒီတစ်ပတ်တည်းပြည်သူနိုင်ငံ B ရေမတော်တဆဖြစ်စေစုံစမ်းစစ်ဆေးအေဂျင်စီမှာတွေ့ဆုံခဲ့ကြတာပါဇန်နဝါရီလ10ရက်နေ့ကယူကရိန်းခီးတယ်တင်လေဟာအီရန်နိုင်ငံတီဟရန်မြို့ကနေယူကရိန်းနိုင်ငံကီယက်မြို့ကိုအထွက်မှာအီရန်တို့မှားယွင်းပစ်ခတ်တဲ့ဒုံးကျည်တစ်စီးထိမှန်ခံခဲ့ရပြီးပြတ်ကျခဲ့လို့လေပေါ်လိုက်ကလာသူ196ဦးစလုံးသေဆုံးခဲ့ပါတယ်
ဒီ UI American ကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။စနေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေကြောင်းဗီယက်နမ်အာဏာပိုင်တွေကတောက်ကြနေမှာပြောကြားလိုက်တာကြောင့်ဗီယက်နမ်ရဲ့လူနာအမှတ်413ဦးမြောက်ဖြစ်လာပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်ကနေဇွန်လ16ရက်နေ့ကထွက်ခွာလာပြီးဗီယက်နမ်နိုင်ငံဟွန်ကန်စေကန်ကိုဇွန်လ23ရက်နေ့ကဆက်ရောက်လာတဲ့လိုင်ဗီးရီးယားမှာပုံတင်ဂျပန်နယ်မှာသင်္ဘောသားဖြစ်ပါတယ်။သူ့ကိုဇွန်လ6ရက်နေ့ထိကွာရန်တင်းလုပ်ထားပြီးတဲ့နောက်ဟိုတယ်ကိုပြောင်းလာခဲ့တယ်လို့ဆိုပါတယ်။ဇူလိုင်9ရက်နေ့မှာပြုလုပ်ခဲ့တဲ့စမ်းသပ်မှုအတွင်းကိုဗစ်ဖြစ်နေတဲ့ရောဂါလက္ခဏာမပြခဲ့ပေမဲ့ဒုတိယကျင်းစမ်းသပ်မှုပြုလုပ်ပြီးနောက်မှာဇူလ23ရက်နေ့မှာတော့ရောဂါဖြစ်နေတာကိုတွေ့ရှိခဲ့ရတာပါသူ့ကိုအပူပိုင်းဒေသအထွေထွေရောဂါကထူးဆီးရုံအမှတ်နှစ်မှာကုသပေးနေပါတယ်ပြီးခဲ့တဲ့ဇူလိုင်19ရက်နေ့ကလည်းဒီသင်္ဘောပေါ်ကမြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဗီယက်နမ်ကျန်းမာရေးတာဝန်ရှိသူတွေပြောကြားခဲ့တာကြောင့်ဒီသင်္ဘောတစ်ခုထဲမှာတင်မြန်မာဝန်ထမ်း2ဦးကိုဗစ်ကူးစက်တာကိုစမ်းသပ်တွေ့ရှိခဲ့တာပါဗီယက်နမ်နိုင်ငံမှာကိုဗစ်ကူးစက်ထားသူ413ဦးကိုစမ်းသပ်တွေ့ရှိခဲ့ပြီးအဲ့ဒီထဲက48ဦးကိုလက်ရှိဆေးကုသပေးနေတဲ့ဖြစ်ပါတယ်အခုချိန်ထိဗီယက်နမ်မှာကိုဗစ်ကြောင့်သေဆုံးသူမရှိသေးပါဘူးခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပါတဲ့နေရာတွေမှာအသုံးချဖို့ WFP ကမ္ဘာစာနာရေးကအဖွဲ့ကတဆင့်ဂျာမနီနိုင်ငံကအမေရိကန်ဒေါ်လာ4000ကျွဲလှူဒါန်းလိုက်ကြောင်း WFP ကကြေညာပါတယ်။မြန်မာနိုင်ငံကထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ကွန်ဆက်ဘဇားဒေသတွင်းကလူမှုအတိုင်းဝိုင်းအတွက်လိုအပ်တဲ့နေရာတွေမှာဘင်္ဂလားဒေ့ရှ်အစိုးရအသုံးပြုနိုင်ဖို့အတွက်ဒီငွေကိုပေးအပ်လိုက်တာလို့ဆိုပါတယ်။အခုကာယောဂါဖြစ်နေတဲ့ကာလနဲ့မိုးရွာသည့်အချိန်တွေမှာအသက်ကယ်နိုင်မဲ့အကူအညီတွေအင်မတန်အရေးပါကြောင်းဘင်္ဂလားဒေ့ရှ်အရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဝန်ကြီးဌာနအတွင်းဝန်ကပြောပါတယ်။အကူအညီကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျာမန်တာမန်ကြီးကတဆင့်ပေးအပ်ခဲ့တာပါဂျာမန်အစိုးရနိုင်ငံရေးယုံကတဆင့်ပေးအပ်တဲ့ဒီအကူအညီတွေကတချို့ကိုစာနာမှုဆိုင်ရာအကူအညီပေးနေတဲ့အတိုင်းဝန်ကြားဆက်သွယ်ရေးစနစ်ကောင်းမွန်လောက်အောင်လုပ်ဆောင်ရေးအတွက်သုံးစွဲမယ်လို့ဆိုပါတယ်2019ရိုဟင်ဂျာပြည်ပကစတင်ခဲ့ခြင်းကစလို့အခုပေးအပ်တဲ့အလွန်ငွေပါဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ WFP ယုံကိုဂျာမနီကစုစုပေါင်းဒေါ်လာတန်30နီးပါးလှူဒါန်းခဲ့ပြီဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံပါဘူးခင်ဗျာ။အမေရိကန်နိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်ဆောင်ရွက်ရင်းတရုတ်ထောင်လန်းရေးဌာနအတွက်သတင်းအချက်အလက်ရယူပေးနေတဲ့စင်ကာပူနိုင်ငံသားဂျွန်ဝေယိုးကသူ့အဖြစ်တွေအတွက်သနားခံကြောင်းတောက်ကြနေကဝန်ခံပြောဆိုတယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာပါတယ်။ဒစ်ဆင်ယိုးလို့လည်းခေါ်တဲ့ဂျွန်ဝေယိုးကသူ့ရဲ့သနားခံစာကိုဝါရှင်တန်မြို့တော်အစိုးရတရားရုံးမှာတင်သွင်းခဲ့တာပါ။ယိုးကသူ့အနေနဲ့2015ကနေ2019အတွင်းတရုတ်ဆောင်လိုင်းရေးဌာနအတွက်လှုပ်လှုပ်ပြီးခဲ့တယ်လို့သူ့ရဲ့သနားခံစာမှာဝန်ခံပြောဆိုထားပြီးအမေရိကန်စစ်တပ်နဲ့အစစ်မြင့်အရာရှိတွေအပါအဝင်အခြားအစစ်မြင့်ဝန်ထမ်းတွေစီကအရေးကြီးချက်လက်တွေရယူခဲ့ကြောင်းဖော်ပြပါတယ်။ယိုးကယုံတော်ကိုတင်သွင်းတဲ့ဆောင်မှာသူဟာတရုတ်ထောင်လိုင်းရေးအဖွဲ့ဝင်အနေနဲ့တွေ့ဆုံတာရှိသလိုတရုတ်နိုင်ငံကိုခီးသွားတဲ့အခါမှာလည်းအထူးခွင့်ရေးခံစားရတာတွေရှိကြောင်းဖော်ပြပါတယ်။အစင်ခံစာကိုရေးသားပေးဖို့လူတချို့ကိုယိုးကငွေပေးအပ်ခဲ့ပြီးအဲ့ဒီအစင်ခံစာတွေကိုတရုတ်အစိုးရစီပေးဖို့ခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။ယူဆရန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝန်ယုံကိုအမေရိကန်အစိုးရကပိတ်သိမ်းလိုက်ပြီးနောက်သိမ်းမချခင်မှာပဲအခုလိုယိုးရဲ့အသနားခံစာကိုအမေရိကန်ကထုတ်ပြန်လိုက်တာပါ။ယူဆရန်မြို့တရုတ်ကောင်စစ်ဝန်ယုံဟာအမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုခိုးယူတဲ့နေရာတစ်ခုအဖြစ်အမေရိကန်ကဆွဆွဲထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာလည်းတရုတ်ပွဲလွန်ကျောင်းသား၄ယောက်ကိုဗီဇာလိမ်လည်မှုနဲ့အမေရိကန်ကဖမ်းဆီးခဲ့ပါတယ်။သူတို့ဟာပြုတ်ပြည်သူလူမျိုးရေးတပ် PLA နဲ့ဆက်နွယ်နေတာကိုဒိညာဖုံးကွယ်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယောဂါကာလအတွင်းမြန်မာအပါအဝင်အာဆီယံနိုင်ငံတွေကပြည်သူတွေကျန်းမာတဲ့ဘဝရရှိခံစားစေဖို့ရည်ရွယ်ပြီးနေ့စဉ်ဘဝမှာဘယ်လိုတက်ကြွလှုပ်ရှားနေထိုင်ရမယ်ဆိုတဲ့နည်းလမ်းတွေလေ့ကျင့်ခန်းတွေပြသတဲ့10မိနစ်ကျော်စာ The Active ပညာပေးဗီဒီယိုဇာတ်လမ်းတို့ကိုအာဆီယံ Fever နဲ့WHO အဖွဲ့တို့ပူးပေါင်းပြီးထုတ်လုပ်တင်ဆက်နေပါတယ်။ဒီဗီဒီယိုထဲမှာအာဆီယံဒေသကနိုင်ငံအလိုက်ဘောလုံးအကျော်အမော်တွေပါဝင်တရုပ်ဆောင်ပြောဆိုထားကြတာပါ။အာဆီယံကြားမတူကွဲပြားပေမဲ့ပေါင်းစည်းလိုက်ရင်အင်အားကြီးမားလာမှာဖြစ်ကြောင်းမြန်မာဆုံးကျန်းမာရေးအကျိုးကျေးဇူးကိုရရှိဖို့နှိုးကြားတက်ကြွတဲ့လူမှုအတိုင်းအဝန်ရှိနေခြင်းကညီညွတ်မှုကိုအားကောင်းစေကြောင်း The Active ဗီဒီယိုထဲမှာ မြန်မာဘောလုံးသမားတွေဖြစ်တဲ့မမြန်နိုးခင်နဲ့ကိုနန္ဒကျော်တို့ကဗမာဘာသာစကားနဲ့ပြောဆိုထားပါတယ်။သူတို့ပြောတဲ့စကားတွေဟာအာဆီယံကပေးခြင်းတဲ့သတင်းစကားတွေလည်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုဇာတ်လမ်းထဲမှာတော့ WHO အဖွဲ့က online app ကနေတစင်ပြထားတဲ့လေ့ကျင့်ခန်းလေးကိုအကြံပြုထားပြီးတိုက်တွန်းထားပါတယ်ခင်ဗျာ။စနေနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညောင်မင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာအခုလာမယ့်2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်တွေမှာဒေသခံပါတီတွေအနိုင်ရလိမ့်မယ်ဆိုတာအပြည့်အဝယုံကြည်ကြောင်းတိုင်းသားပါတီခေါင်းဆောင်တို့ကပြောတဲ့အကြောင်းကိုတင်ပြကြပါမယ်2015ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပေမဲ့ပြည်နယ်ဒေသတွေမှာလှုပ်တင်လှုပ်ထိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပကတွေကိုဖြည့်ဆင်းနိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်နေပါတယ်ဒီကိမ်းပြည်နယ်မှာတော့တချို့ပြည်သူတွေက NLD ပါတီကိုမျှော်လင့်ချက်နဲ့မဲပေးခဲ့ကြပေမဲ့လက်တွေ့မှာရလက်ကောင်းနေမရှိတာကြောင့်ဒီတစ်ချိန်မှာရခိုင်ဒေသအရေးအာရုံစိုက်လို့မဲ့ AMP ပါတီကိုသာမဲထည့်လိုက်မယ်လို့ယုံကြည်ကြောင်း AMP ပါတီဥက္ကဋ္ဌဦးတာထွန်းလာက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့2015ထက်ပိုပြီးဟိုအနိုင်ရမယ်လို့ကျွန်တော်တို့ပြောလင့်တယ်ဘာဖြစ်ဆိုရင်ဒီသူတွေကဒီ NLD အစိုးရလက်ထက်မှာအပြောင်းအလဲကိုဆန်ကြရတာမရှိဘူးမကန်ကြရပေရဲ့ဘယ်မှာပဒီပခါဒီမြောက်ပြည်ပြည်သူတွေဒုက္ခကြောက်တာပဲညလာပြီးရှိတယ်ပြီးရင်ဒီကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလို့မှလည်း NLD အစိုးရလုပ်ပိုင်ဆောင်မှုတွေကိုအမလို့အမရပြင်မှုတွေအများကြီးရှိတယ်အဲ့လိုအခြေအနေတွေရှိတဲ့အတွက်ကြောင့်ဒီ2015တုန်းက NLD ပါတီအနိုင်ရခဲ့တဲ့မေဆန္ဒနေတွေကပါဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့အနိုင်ရဖို့ပြခိုင်တော့ပုံများတယ်လို့ကျွန်တော်တို့ယုံကြည်တယ် NLD ပါတီကအော်တော့ချစ်ပြစ်မှုအစကဥပဒေရတာမဆိုးရဖြစ်နေတာတည်သူတွေရဲ့လိုအပ်ချက်ကို NLD ဆိုကခီတီမီမီမလုံးနိုင်ခဲ့တယ်ကိုကျွန်တော်တို့တွေ့ရတယ်။အဲအဲ့လိုလိုအခြေအနေနဲ့ရှိတဲ့အတွက်ကြောင့်ဒီမိစ္ဆာတတ်ချင်းတည်သူတွေကဒီနေ့အတွက်ကိုရိုးကိုယ်တိုင်ဆုံးဖြတ်ပြီးလောက်ကင်ဆော်ရတဲ့ပါတီကိုရွေးချယ်မေးပေးလာမယ်လို့ကျွန်တော်တို့ယုံကြည်တယ်
။ AMB ပါတီကတော့လွတ်တော်အသီးသီးမှာ63နေရာဝင်ပြိုင်မှာဖြစ်ပါတယ်ချန်ပီယံနယ်မှာဆိုရင်လည်းဒေသခံတွေက NLD အစိုးရရဲ့လှုပ်ဆောင်ချက်ပေါ်တုံ့တက်လာကြပြီးမိမိတို့တိုင်းသားပါတီအရေးကိုသာအာရုံစိုက်လို့ပေးမဲ့ SNLD ပါတီကိုမဲပေးလိုက်မယ်လို့ယုံကြည်ကြောင်း SNLD ပါတီတွဲဖက်အတွင်းမှုတဲ့ဆိုင်းကျော်ညွန့်ကပြောပါတယ
်အခုလက်ရှိအနိုင်ရပါတီပေါ့ဗျာသူတို့အစိုးရဖြစ်လာတဲ့ဆိုတဲ့အချိန်ကတော့ကျွန်တော်တို့ချန်ပီယံအတွက်တမကပေါ့ဒီကချင်တို့ရခိုင်တို့အစားပြည်နယ်မှာရှိတဲ့တိုင်းသားလူမျိုးတွေအတွက်တော့ဟိုအလောက်ကောင်းကောင်းမလုပ်နိုင်တာရှိတယ်။တိုင်းသားလူမျိုးတွေတိုးတက်စေတဲ့လုပ်ငန်းတွေလှုပ်ဆောင်တာတိတ်မရှိပါဘူး။ဒီတိုင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်လာတဲ့ကိစ္စတွေမှာဒီအစိုးရကဘာမှအတန်မထောက်ဘူး။တိုက်ပွဲကိုရပ်တန့်ဖို့ဟိုအမိတ်မပေးတဲ့ကင်တချို့နေရာမှာကအားပေးတဲ့သဘောတောင်ဖြစ်တယ်ပေါ့ဗျာ။ရခိုင်ဒေသတွေမှာဆိုရင်တော့ဆိုတော့က2015တုန်းကတော့ဒီနိုင်ငံရဲ့စနစ်တခုပြောင်းလဲနိုင်လားဆိုရတာပမာမဟုတ်တဲ့တိုင်းသားများတောင်မှပဲလက်ရှိအာဏာရပါတီမဲပေးခဲ့ကြတာပေါ့ဗျာဒါပေမဲ့သူတို့မြောက်မှန်းသူမဖြစ်ခဲ့ဘူးဆိုတော့ကဒီတစ်ခေါက်ကတော့ကိုယ့်အလုပ်ကိုလုပ်မှပဲဖြစ်မယ်ဆိုတဲ့စဉ်းစားချက်ပေါ့ဗျာသူ့လူမျိုးပါတီကိုသူမဲပေးဖို့ပုံများတယ်ရှမ်းတိုင်းသားများဒီမိုကရေစီရဲ့ပဖက်ချုပ်ကိုမဲပေးလိမ့်မယ်လို့ကျွန်တော်ကယုံကြည်မျှော်လင့်ထားတယ်
SNLD ပါတီကတော့လွတ်တော်အသီးသီးမှာစုစုပေါင်းနေရာ150လောက်ဝင်တယ်မှာဖြစ်ပါတယ်။အရင်ကအကွဲအဝဲပြပြဖြစ်နေတဲ့ကချင်ပါတီကြီးလေးခုကိုပေါင်းလိုက်ပြီးအင်အားတောင်းအောင်စုစည်းလိုက်တာကတော့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပဲဖြစ်ပါတယ်။သူတို့ပါတီသားအနိုင်ရရင်ကချင်စစ်ဆောင်ရင်းနဲ့ဖားကန့်ကြောက်စိမ့်မော်ရေးကိုဦးစားပေးကင်တွယ်မယ်လို့ KSPP ပါတီဒုက္ခတတဲ့ဒေါ်တွဲဘူးကပြောပါတယ
်။ကျမတို့ကျင်းပြည်နယ်ပြည်သူပါတီအပေါ့နော်ကျင်းပြည်မှာအနိုင်ရလာလို့ရှိရင်စစ်ဆောင်နဲ့ပတ်သက်ပြီးတော့ကတော့ဒါအထူးကျမတို့ရဲ့ဦးစားပေးအစီအစဉ်ရှိပါတယ်အဲ့တော့တိုက်ပွဲတွေရပ်ပြီးမှဒီစစ်ဆောင်တွေအကုန်လုံးအင်ကြံနိုင်ဖို့ကျမတို့ကကြိုးပမ်းရမှာပေါ့နော်ဒီလိုကြိုးပမ်းတဲ့အခါမှာလည်းကျမတို့ကအဲကျမတို့အစိုးရပါမယ်ပြီးလို့ရှိရင်နိုင်ငံတကာအဖွဲ့အစည်းတွေအကူအညီထောက်ပံ့မှုနဲ့ပေါ့နော်ပြည်သူလူထုနဲ့တွဲပြီးတော့မှပဲကျမတို့လုပ်ရမှာပါအဲကျမတို့ကတော့ဒီပြည်နယ်ရဲ့အခြေအနေကိုနားလည်နေတဲ့လူဒီစစ်ဆောင်စခန်းကြီးရဲ့လိုလားချက်သူတို့ရဲ့လိုအပ်ချက်တွေလည်းကျမသိနေတဲ့အခါကျတော့အဲ့ဒီအားကြီးကိုဆောင်ရွက်နိုင်ဖို့တဲ့ကျမတို့စူးစမ်းသွားမှာပါရှင်။အဲ့တော့လက်ရှိကချင်ပြည်နယ်အစိုးရပေါ့ဖွဲ့စည်းပုံအရာပေါ့နော်။လုတ်ပိုင်ခွင့်အာဏာမရှိဘူးဆိုမှပေါ့နော်။တို့ဒေသတွေအတွက်လုတ်ကင်မှုနည်းနေတယ်။ဒါပေမဲ့
ยาทาเรอานาเรมาโอสรุปอมยาจิลุกไหนมาเรตะใบแม้ลูมุอภเผ่ซีดิเนี่ยป้องสัญญ์ไหนมุตึกสมมุรอะเอมตันเน่บาเรทีเอสพีพีปาร์ตี้ก็เลยตลอดอดีตมาสุสุกอง
NLD ပါတီနဲ့ရောညီနိုင်မှုတွေမရှိတော့ဘူးလားဆိုတာမေကွန်းထုတ်ဆရာပါ။ပြန်ပြီးပါတီဥက္ကဋ္ဌဦးတာထွန်းလာကခုလိုသုံးသပ်ပါတယ်။အဲ NLD ပါတီမှာတန်တာကြီးနဲ့ပတ်သက်ပြီးရေးရကော်မတီတခုဖွင့်ထားတာလေးရှိနေကြတယ်လို့ကျွန်တော်တို့သိနေတယ်။ဒါပေမဲ့အဲ့ဒီကော်မတီအနေနဲ့က
အဲဆက်ဆံပြီးဆွေးနွေးမယ်။မူဝါဒမျိုးရှိသလားမရှိဘူးလားဆိုတာလေအဲပြည်ပြင်းပြင်းကျွန်တော်တို့မတရားတဲ့အကြောင်းတော့အဲအနယ်ဘတ်နက်တွေ့မလားမတွေ့ဘူးလို့ဆိုတော့ကိစ္စကတော့ကြိုးစားဖို့တော့စောင့်နေဦးမယ်ထင်ပါတယ်။2020ရွေးကောက်ပွဲမှာပြည်သူတွေကဘယ်ဒေသမှာဘယ်ပါတီတွေကိုမဲပေးကြမလဲဆိုတာကတော့စောင့်ကြည့်ကြမှာဖြစ်ကြမှာခင်ဗျာ။ကိုဗစ်
19ကရောကြောင့်ဖြစ်လာတဲ့ကမ္ဘာစီးပွားအကျဆင်းမှုကမြန်မာပြည်တွင်းမှာရှိတဲ့အထည်အလိမ့်ငယ်အထည်ချုပ်လုပ်ငန်းတွေကအလုပ်သမား6သိန်းလောက်ကိုထိခိုက်နိုင်တယ်လို့
ILO ရဲ့ဒီသတင်းပတ်ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြလိုက်တာပါ။ကရောကကြောင့်မြန်မာနိုင်ငံမှာအလုပ်သမားတွေထိခိုက်ညံ့တာမှုတွေအလုပ်ကိုင်လက်လွတ်ဆုံးရှုံးမှုတွေဟာကြီးမားနိုင်ကြောင်း ILO နဲ့လက်တွဲဆောင်ရွက်နေတဲ့ရွှေပြောင်းအလုပ်သမားပညာပေးစင်တာပြောရေးဆိုခွင့်ရှိသူဦးမိုးဝေကပြောပါတယ်။
အရင်ကနေစာလို့ရှိရင်ကျွန်တော်ရငယ်တုန်းကကျွန်တော်50လောက်ရောက်ကြပါတယ်။အဲအဲ့ဒါလေးကကျွန်တော်ရဲ့ဒီစိတ်ကုန်မှုတွေကျွန်တော်ရဲ့လုပ်သမားတွေကိုလာပြီးတော့သိအားတွေဖြစ်လာတယ်။ကျွန်တော်ကအကွင်းဆဲကြီးကောက်တဲ့ဒေတာမဖြစ်တဲ့အတွက်ကျွန်တော်စိတ်ရုပ်လို့ရထွက်လာတဲ့ချက်လက်လို့မူတည်ပြီးတော့ကျွန်တော်ကပွားနေရတယ်။ဒါပေမဲ့လည်းဒီချက်မကကျွန်တော်မှာဒီဆုတ်ချုံနိုင်တဲ့နေခါဖြစ
တွေထိခိုက်မြင့်တာရတာတွေကိုလည်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကတော့ကယောဂါကျုံနီးယားရဲ့မြန်မာနိုင်ငံမှာပြန်လည်အသုံးပြုနိုင်တဲ့နှာခေါင်းဆီး 1.2 တန်းထုတ်လုပ်ပြီးအလုံးကင်ခွင့်လန်းရရှိအောင်ဖန်တီးပေးဖို့အပါအဝင်ဒေါ်လာ25တန်းခွဲအကူအညီပေးရေးအစီအစဉ်တွေကိုလည်းအလူရှင်နေနဲ့အတူပူးတွဲအကောင့်တွေဖော်နေရရှိကြောင်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့နိုင်ငံတကာအဖွဲ့အစည်းတွေကအထည်ချုပ်လူသားတွေကိုငွေကြေးပါဝင်ကူညီထောက်ပံ့တဲ့အစီအစဉ်တွေရှိပေမဲ့လုံလောက်မှုမရှိကြောင်းသိသိညင်ညို့သောသမဂ္ဂများအဖွဲ့ချုပ် SDUM ရဲ့ပြောခွင့်ရဒုံမျိုးရေးကပြောပါတယ
် EU ဟာထောက်ပံ့နေကြတာအမောင်းနဲ့တွေ့လို့ရှိရင်တော့ဟုတ်ပါပေါ့အများကြီးပေါ့နော်ကျွန်တော်ဒီကြခွန်းတောင်းခွဲဆိုတဲ့ငွေပေါ့နော်အဲ့လိုကကြတော့လုံသမားပြောင်းနေတာကာပါမဖြစ်ဘူးအတူတူပါလေကျမတို့လည်းအစစ်တဲချင်းချင်းချိန်ပြီးတော့သိန်း2000ဆိုတာဆပ်ပုတ်ပြီးဒါလည်းအဲ့လိုပဲမများတဲ့လူတွေရှိတယ်။အဲ့လိုကျမကအစိုးရကိုဒီဇိုင်းမှတ်ချက်ကျမတို့တောင်းပို့လာခဲ့တာပါလေဆိုပြီးရှင်းပူလုံရင်းမှာအစိုးရအနေနဲ့ဒါကိုအခုချိန်မှာကျင့်သုံးတယ်ပြီးတယ်ပေါ့
အစိုးရဘက်ကတော့အလုပ်ရှင်တဲ့အလုပ်သမားတွေရဲ့လူမှုဖူလုံချေထည့်သွင်းမှုကနေထောက်ပံ့ချေပြန်ပေးဖို့လက်ရှိအခြေအနေအထိငင်းဆုံနေတုံးလို့သူကပြောပါတယ်အိနီချင်းထိုင်းနိုင်ငံကလည်းကယောဂါကာဝေးရေးအစီအမံတွေကိုမြန်မြန်လုပ်ဆောင်ခဲ့ပြီးသူ့နိုင်ငံအတွင်းကမြန်မာ၊လာအို၊ကမ္ဘောဒီးယား၊ရွှေပြောင်းလိုသာစုစုပေါင်း3,000,000ဝန်းကျင်လောက်ကိုနေရပ်ပြန်ဖို့တိုက်တွန်းအားပေးခဲ့ပါတယ်။နေရပ်ပြန်လာရင်မြန်မာရွှေပြောင်းလိုသားတွေရှိနေတော့ဖြစ်ပြီးဒီအခြေအနေကပြည်တွင်း GDP ရဲ့4.3%ရာခိုင်နှုန်းအမေရိကန်ဒေါ်လာနဲ့ဆိုရင် $2.8 billion လောက်ရှိရဲ့ဝန်ငွေပမာဏရောကျသွားနိုင်တယ်လို့ ILO ကတွက်ချထားတာပါ။ဒီကလေးနှစ်ကမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.5 ရာခိုင်နှုန်းရှိပေမယ့်အခု2020မှာ 1.8 ရာခိုင်နှုန်းပဲရှိမယ်လို့နိုင်ငံတကာငွေကြေးရောင်းပုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ ILO ရဲ့ထုတ်ပြန်ချက်မှာတော့ကယောဂါတက်ရောက်မှုနဲ့အကျိုးဆက်ကပြည်တွင်းကအလုပ်ကင်ပေါင်း 6.9 တန်းကနေ 9.3 တန်းအထိတက်ရောက်လိမ့်မယ်လို့ရှင်းသားထားပါတယ်။ဒီထဲမှာကွန်ထရိုးလုပ်ငန်းစိုက်ပျိုးရေးလက်လီလက်ကရောင်းဝယ်ရေးနဲ့ဆောင်တော့ရေးပို့ဆောင်ဆက်သွယ်ရေးဒါတွေကအဓိကပါဝင်တာဖြစ်ပါတယ်ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေပြပို့ထားတာပ
ါပွဲတွေမပြတ်ရှိနေရမယ်ဆိုတာကရှေးယူစကားတစ်ခုပါဒါပေမဲ့အခုလိုတကဘာလုံးကတ်ယောဂပေးကြလာတဲ့အခါမှာတော့စက်ကတ်လိုလူတွေတိုးကျိတ်စုဝေးကြရတဲ့ပွဲကင်းပုံစံပြောင်းသွားပါတယ်ပ ဘရာဇီးနိုင်ငံမှာစက္ကပွဲကိုကားပေါ်ကနေကြည့်လို့ရတဲ့ပွဲခင်းပုံသဏ္ဍာန်တစ်ဖြစ်စာမျက်နှာတစ်ခုဖွင့်လိုက်တဲ့အကြောင်း VOA သတင်းတောက် Arash Arabasadi ရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေခက်ခွာကွာနေကြရမယ်ဆိုတဲ့ညွှန်ကြားချက်ဟာဘရာဇီးနိုင်ငံ Rio de Janeiro မြို့ကအက်စတိုရစက္ကကအမှုပညာရှင်တွေနဲ့ရွှေပွဲလာပိတ်တက်ကိုပါထိခိုက်စေခဲ့ပါတယ်။ Anderson D. Souza Silva ကစက္ကတဲ့ကလူရှင်တော်တယောက်ပါ
။ Gente foi como quando você perde uma pessoa querida, a gente perdeu o Silva.
ကျွန်တော်တို့တော်တော်ချစ်သူတယောက်ဆုံးရှုံးလိုက်ရသလိုပါပဲကာကွယ်ဆေးမပေါ်မချင်းပွဲပြန်ကာရဖို့လုံးဝကိုမျှော်လင့်ချက်မရှိဘဲနဲ့ပွဲတွေကိုလေးလလောက်နားထားခဲ့ရတာပါဘုရားသခင်ရဲ့ကျေးဇူးတော်ပါပဲကားပေါ်ကကြီးလို့ရတဲ့ပွဲခင်းကိုစလိုက်တော့အခုဆိုကျွန်တော်တို့ပွဲပြန်ကာလို့ရသွားတာပေါ့ဒီစီဇန်အတွက်ကြောင့်အရန်ကိုပြောရပါတယ်
စက္ကအဖွဲ့သား88ယောက်ရှိခဲ့ပြီးစက္ကတွေကထွက်သွားရတဲ့35ယောက်ထဲမှာတော့ Anderson D. Souza Silva လည်းပါသွားပါတယ်။အခုတော့ပွဲကြည့်ပိတ်တဲ့တွေအတွက်ပွဲခင်းပုံစံတန်ပြောင်းလဲပေးလိုက်တာကြောင့်ဆက်ပြီးတော့စက္ကတွေမှာအလုပ်လုပ်နိုင်လာပါပြီ။ပိတ်တဟာကားရီဘော်ကနေပွဲကြည့်လို့ရသွားတာကြောင့်လူချင်းခွာပြီးနေကြရမယ်ဆိုတဲ့စီကံချက်နဲ့လည်းကင်ညီတယ်လို့စက္ကပွဲအုပ်ချုပ်ရေးမှူးနီဗယ်ဒိုဂျူနီယာကပြောပါတယ်။
ဘုရင့်ကရဲ့ပကျူစီနီမာဒရိုက်ဂျန်ချီကမင်း။
ကျန်တွေးကြည့်လိုက်တော့အရင်ကလည်းကားပေါ်ကရှိတဲ့ရုပ်ရှင်တွေရှိခဲ့တာကိုပြန်သတိရပါတယ်။လုံးကင်မရှိပဲငုတ်တုတ်ထိုင်နေရတဲ့တစ်ချိန်လုံးဒီကက်ယောဂဘေးကြောင့်ဖြစ်ရတဲ့စိတ်ဖိစီးမှုတွေကိုဘယ်လိုဖြေလျှော့နိုင်မလဲဆိုတာစဉ်းစားနေကြရင်အခုလိုကားပေါ်ကရှိတဲ့စက္ကပွဲတွေလုံးကြမယ်ဆိုတဲ့အတွေ့ပေါ်လာခဲ့တာပါပဲ
ကိုဗစ်ကပ်ဘေးခေတ်ကြီးထဲမှာဒီလိုမျိုးဆက်ကကြည့်ရတာဟာမိသားစုကိုပိုးပြီးတော့စုစုစူးစီးဖြစ်စေတယ်လို့ရက်ွက်လူကြီးဝီလျံစီဇာကပြောပါတယ
်အမေဖီလစ်ပရက်ဇင်တာမကဒီချွန်အောင်ပြည့်စည်ရ
တယ်မိသားစုပွဲကြည့်ရတဲ့ဒလေးကအရန်ကောင်းပါတယ်တကယ့်ကိုပဲအံ့ဩစရာပါဗျာကျွန်တော်သမီးလေးကလည်းအရန်သဘောကျတာသူကအကျိန်ပေါင်းများစွာကာဟွန်တီးတယ်လက်ခုပ်တီးရင်သူတို့ကြားမှာမဟုတ်တော့လက်ခုပ်တီးမဲ့အစားကာဟွန်တီးကြတာပေါ့လို့သူကပြောတာပါဒီလိုကပွဲတင်ဆက်ခွင့်ရလာတာကြောင့်စက္ကအဖွဲ့သားတွေအတွက်လည်းအလုတ်ကိုင်းအစဉ်ပြေလူတွေအတွက်လည်းအခုလိုခစ်ကြက်ကာလမှာအချင်းချင်းဆက်သွယ်မှုလေးရှိလာစေပါတယ်အက်စတိုရီစက္ကဟာပေါ်တူဂီနိုင်ငံမှာ1898ခုနှစ်ကလေးကစတင်ထူထောင်ခဲ့ပြီးဘရာဇီးနိုင်ငံမှာတော့နှစ်ပေါင်း30ဆက်တန်းရှိခဲ့ပါပြီပုံမှန်စင်မြင့်ဘော်ကနေကပြရရတဲ့ပွဲခင်းမျိုးမဟုတ်ဘဲကားဘော်ကနေကြည့်ရတဲ့အခုလိုပွဲခင်းမျိုးကတော့ Astori ဆက်ကအတွက်ပထမဆုံးအချိန်ပဲဖြစ်ပါရဲ့ရှင်။ကျမခွာညိုပ
ါ။ဘူဆလတ်ဒီကဘာမီဒီယာရီထဲမှာရေးသားနေရတဲ့မြန်မာနိုင်ငံအကြောင်းဆမတ်သူမူရင်းအာဘုံပြတ်ထွန်းထုတ်ပြောပြလိုပါတယ်။ A Deadly Gamble အစနဲ့ရင်းရတဲ့လံကူစားမှုဆိုတဲ့ခေါင်းစဉ်နဲ့Emily Fish ရေးတဲ့ဆောင်းပါးကို vice.com မှာဖတ်ရပါတယ်။မြန်မာကျောက်ဆင်းတွင်းတွင်မှာအဆက်တွေဆီဆုံးနေကြရပြီမဲ့လူတွေကတော့ဒီအလုပ်ကိုဆက်လုပ်နေကြဆဲဆိုတဲ့အကြောင်းကြေသာထားတာဖြစ်ပါတယ်။လူပေါင်း200နီးပါးဆီဆုံးခဲ့တဲ့ဇူလိုင်2ရက်ကျောက်ဆင်းတွင်းမြေပြိုမှုကိုရှင်းဥစွာဖော်ပြပြီးတဘာဝပတ်ဝန်းကျင်ဆောင်ကြီးအဖွဲ့တစ်ခုဖြစ်တဲ့ Global Witness အဖွဲ့ရဲ့2015အစီရင်ခံစာထဲမှာမြန်မာနိုင်ငံကျောက်ဆင်းလုပ်ငန်းပြီး2014မှာခမန်းကြီးအဖြစ်American dollar 37 billion dollar 33,000 ဘူးထုတ်လုပ်ခဲ့ပြီးဒါဟာခေတ်သစ်ကမ္ဘာသမိုင်းမှာအကြီးမားဆုံးသောသဘာဝဆီယံဇာတခွေမှုကြီးဖြစ်တယ်လို့ရေးသားကြောင်ဖော်ပြပါတယ်။ဒီရရတဲ့ကျောက်စိမ်းလုံးအလုံးလိုလိုဟာတရုတ်ပြည်ကိုမှန်ခိုရောက်သွားတယ်။လိုက်နာအကောင့်ထဲပေါ်ခြင်းရှိရဲ့စီမင်းစည်းကမ်းတွေနဲ့အာဏာရှိသူတွေကိုလက်လိုက်ထိုးလိုက်စင်ထုတ်ပေးတဲ့စနစ်တို့ကြောင့်စစ်ဘုတ်ချုပ်တွေသူတို့ရဲ့ခရိုနီစ်တွေလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်ထိတ်ဆုံးကလူတွေသာလျင်တာဝန်ယူမှုတာဝန်ခံမှုအစင်းမစီရနဲ့အကျိုးအမြတ်တွေကိုစိမ့်ပိုက်ယူနေနေကြတယ်လို့လည်း Global Witness ကရေးထားတာကိုဆက်လက်ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမကြတိခင်ကတည်ဆုံသွားသူတွေဒီမတိုင်ခင်တည်ဆုံခဲ့ကြရတဲ့မရေမတွက်နိုင်တဲ့သူတွေအပေါ် policy ချမှတ်သူတွေကလူလိုသဘောမထားဘဲနဲ့တွင်းတူရင်းပေါ်ထွက်လာတဲ့အမှိုက်တွေလိုပဲသဘောထားနေကြရောသလားလို့ဝေဖန်ပြောဆိုမှုတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒီလိုသိဆုံးသွားသူတွေရဲ့ဘဝဟာလည်းပဲသူတို့လိုက်လံရှာဖွေနေတဲ့ကြောက်တွေလိုပဲရေမစီပဲဆုံးပြစ်ထားတဲ့ဘဝလိုလည်းဆက်ရပါတယ်။ဒီလုံငန်းခွင်ကလူတွေအသေးစားကြောက်ကုန်တဲ့တွေအရက်ဖက်အဖွဲ့အစည်းတွေအပါဝင်လူတို့ကို Vice ကမြစ်ကြီးရဲ့အခါမှာဒီလုံငန်းနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်ရှိပြီးထျောက်တဲ့အကြောင်းလဲတစုံတရာဖြစ်လာနိုင်တယ်လို့သူတို့မမျှော်လင့်ဘူးလို့ပြောကြပါတယ်တဲ့။အသက်ဆုံးပြီးရေမစီကြောက်ရှာဖွေနေသူတွေကတော့သူတို့ကဒီလိုကိုပဲဆက်လုပ်နေရမှာဖြစ်တယ်။တခြားလူစီကလည်းဘာမှမရှိဘူး စီရိုအနေနဲ့ကျွမ်းကျင်မှုစင်တန်းလုပ်ငန်းခွင်စင်တန်းနဲ့ဘာမှမတက်ခဲ့ဘူးတဲ့အတွက်ကြောင့်ဒါကိုပဲလုပ်ရမှာပဲလို့ကြော်ကြောင်ဖော်ပြပါရယ်။ဒီမစီရှာသူ၃သိန်းလောက်ရှိတဲ့ဖာကန်ကျောက်စင်းနယ်မြေမှာမြေပြိုသေဆုံးမှုတွေမကြာခဏဖြစ်နေပြီးဒါတွေဟာသတင်းဖြစ်မလာတဲ့အချိန်ပေါင်းနဲ့များစွာရှိခဲ့ပါရယ်တဲ့။ဒီလိုရင်မစီကျောက်လိုက်တော့တဲ့ကိစ္စကိုဥပဒေကခွင့်မပြုပေမဲ့ကုမ္ပဏီတွေကတော့အချိန်အကန့်အသတ်နဲ့ခွင့်ပြုထားပြီးသမထားတဲ့အရွယ်အစားတဲ့ကြီးရဆိုရင်အဲ့ဒီကြောက်ကိုကုမ္ပဏီကိုပြန်ပေးရတယ်လို့ဆိုပါတယ်တွင်းတွင်းထွက်လာတဲ့မိသားတွေကိုလည်းပဲလုံခြုံမှုရှိအောင်စနစ်တကျသိမ်းဆည်းမှုမရှိဘူးလို့ဖော်ပြပါတယ်ဒီကအစောပိုင်းပြေဆုံးမှုမတိုင်ခင်၃လလောက်ကအဲ့ဒီနေရာမှာကြောက်စင်းတူဖို့ green ကိုအစိုးရကပိတ်ပင်ထားခဲ့ပေမဲ့ဒီမစီကြောက်ရှာဖွေတဲ့လူတွေကတော့မဟန်တားနိုင်ခဲ့ပါဘူးဒီလိုသေဆုံးတဲ့ဖြစ်ရအတွက်စစ်ဘုံနှုတ်အပါဝင်လူတို့ကိုအပြစ်ပေးအရေးယူပြီးသေးဆုံးသူရဲ့မိသားစုတွေကိုရောကြီးပေးခဲ့ပေမဲ့လည်းဒီအတွက်တာဝန်ယူမှုအစီအမံပြုမှုတော်လည်းကောင်းသူပြင်ပြောင်းလဲဖို့အစီအစဉ်တော်လည်းကောင်းတဆုံးတရားပေါ်ထွက်မလာတဲ့အပြင်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌသူကသေဆုံးသွားတဲ့သူတွေဟာသူတို့လောဘနဲ့သူတို့သေးတာပဲလို့ပြောကြားခဲ့ပါတယ်ခင်ဗျာဆက်လက်ပြီးမြန်မာ MDICJ Ways Forward မြန်မာနိုင်ငံနဲ့ ICJ ရှေ့ဆက်ရမယ့်ခရီးဆိုတဲ့ကောင်းစဉ်နဲ့ Come to Bin Year ဆောင်းပါးကိုတော့postsecurity.org မှာဖတ်ရပါတယ်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ယာယီလုပ်ငန်းတချို့ကို2020ပြည့်ဇန်နဝါရီမှာ ICJ ခေါ်နိုင်ငံတကာတရားရုံးကချက်မှတ်ခဲ့ခြင်းကဆက်လို့ဒီအမိန့်ကိုလိုက်နာအကောင့်ထဲ format ရွယ်ချက်လို့ထင်ရတဲ့လူကတချို့ကိုမြန်မာကလုပ်ခဲ့ပါတယ်တဲ့သို့တော်လည်းဒါတွေဟာရိုဟင်ဂျာတွေအပေါ်ခွဲခြားဆွတ်ဆန်မှုရဲ့အခြေခံအကြောင်းတရားပပျောက်ရေးကိုဆိုတော့သူတို့တွေရဲ့လုံခြုံရေးနဲ့ကုန်တိကရှိရှိဆန္ဒလျောက်ပြန်လာနိုင်ရေးကိုတော့ကောင်းဥတည်ခြင်းမရှိဘူးလို့ဆိုပါတယ်ဒီထက် COVID-19 ကာယရောဂါနဲ့အစင်းမြင့်လာနေတဲ့ရခိုင်ပြည်နယ်ပဋိပက္ခကြောင့်လည်းဒီမဖြစ်စရာလိုရတဲ့ဟာပိုပြီးတော့အယံခင်ဖြစ်သွားရတယ်လို့ပြောပါတယ်ဒီလိုအချိန်မျိုးမှာဒီကိစ္စကိုဘယ်လိုဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့သိအရေးကြီးပါတယ်တဲ့အဲ့တော့မြန်မာနိုင်ငံ ICJ ကိုယာယီအစီရင်ခံစာတင်သွင်းခံပြီးခဲ့တဲ့မေလတုန်းက Global Justice Centers of the Human Rights Watch တဲ့အဖွဲ့အစည်းတွေစုပေါင်းပြုလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာတင်ပြကြရတဲ့စာတမ်းတချို့ကိုလည်းဖော်ပြထားပါဗျာ။အဲ့ဒီထဲမှာဆိုရင် ICJ ရဲ့အမိန့်ကိုမြန်မာလိုက်နာမှုအစင်းစင်သတ်မှတ်ဖို့ကိစ္စ ICJ ရဲ့လုံထုံးလုံနည်းစာနိုင်ငံတကာအသိုင်းအဝိုင်းကပါဝင်ဆောင်ရွက်နိုင်တဲ့အခန့်ကဏ္ဍနောက်ဆုံးဆယ်စုနှစ်နဲ့ချီပြီးတခြားတိုင်းရင်းသားတွေအပေါ်မှာကျူးလွန်လာခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ချုပ်ဖောက်မှုတွေကိုပါဖို့ထုတ်ဖို့ဆိုတဲ့စာတမ်းတွေပါဝင်တယ်လို့ညှိသားထားပါခင်ဗျာကျွန်တော်ကျော်စံသာပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ပြထွေကတင်ဆက်ပေးပါမယ်။မြန်မာပါဝီကဘာကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသွာလာကန့်သတ်မှုတွေချမှတ်လာခဲ့ကြတာမှာခီးသွွားလုပ်ငန်းတွေနဲ့လေကြောင်းလိုင်းတွေအတွက်များထိခိုက်ခဲ့ရပါတယ်။ဒါကြောင့်လေကြောင်းလိုင်းတွေမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်လည်းအရင်နဲ့မတူတဲ့အပြောင်းလဲတွေအခက်အခဲတွေကြုံရပါတယ်။ COVID-19 ကာလလေယာဉ်ဝင်တဲ့အမျိုးသမီးတွေရဲ့အထွေထွေတွေကိုမြန်မာလေကြောင်းလိုင်းကအကြီးအကဲလေယာဉ်တွေဖြစ်ကြတဲ့မက်ဆူးလဲညွတ်နဲ့နော်ဒစင်ကိုကိုတို့ကိုဆက်သွယ်မြင်းမြန်းပြီးတည်တင်းပံအမျိုးသမီးခန္ဓာမှာတင်ဆက်ထားပါတယ်ရှင်။
ဒါဆိုကိုကိုကျေးဇူးများတင်ပါတယ်အခုလိုမျိုးအချိန်ပေးပြီးတော့ပေါ့နော်သူရဲ့အတွေ့အကြုံလေးတွေကိုပြောပြဖို့အတွက်လက်ခံတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့အမားနဲ့ပါလေကျေးဇူးတင်ပါတယ်ရှင
်။ခုလက်ရှိမှာကမြန်မာနိုင်ငံအပါအဝင်ပေါ့နော်ဒီဘာနဲ့ဂျပန်မှာဒီကိုရိုနာဗိုင်းရပ်စ်ကပြန့်နှံ့မှုတွေဖြစ်တဲ့အခါကျတော့အသွာလာကန့်သတ်မှုတွေဖြစ်တဲ့ဒီလေကြောင်းလိုင်းတွေမှာဆိုလို့ရှိရင်လည်းဒါလေကြောင်းခီးစင်တွေရပ်သွားတယ်အများကြီးရှိတယ်။ ချက်ကကျတော့ခဏယောက်စလုံးကအကြီးအကျယ်လေးနဲ့ဝန်ထမ်းတွေလည်းဖြစ်တဲ့ဆိုတဲ့အခါကျတော့အခုချိန်မှာပြည်ရိုက်ချက်လည်းပုံရှိကောင်းရှိနိုင်ပါတယ်။ဆိုတော့ COVID-19 မဖြစ်ခင်ကနဲ့အခု COVID-19 ဖြစ်သွားပြီးရဲ့နောက်ပိုင်းမှာအလုပ်ပြင်မှာရောဘာတွေပြောင်းလဲပြီးကြကြဖြစ်သွားတယ်
။ဟုတ်ကဲ့ဟာ COVID-19 မှာတော့အများကြီးတက်ရောက်မှုတော့ရှိရပါတော့။အာပြောင်းလဲမှုတွေအများကြီးရှိရဲ။အာပုံမှန်ဆိုလို့ရှိရင်တော့ကျမတို့က operate လုပ်ရတဲ့ flight တွေကတော့အများကြီးပါရှင့်။ဒါပေမဲ့ဒီ COVID-19 ဖြစ်ပြီးဆိုတော့ねပြောင်းလဲသွားတော့ flight တွေကအရင်ကလိုမျိုးအရင်မရှိတော့ဘူး။ပြီးတော့ international flight တွေလည်း relief flight တွေနဲ့ပြောင်းပြီးတော့ပြေးဆွဲလာတယ်။ domestic flight တွေဆိုလို့ရှိရင်လည်းအရင်ကတော့အများကြီးဖြစ်တော့ဘူးပေါ့နော်။အဲ့ဒါမျိုး flight တွေပြောင်းတဲ့အချိန်မှာကျမတို့ဒီဒီမယ်နေနဲ့ဆိုလို့ရှိရင်လည်းတန်တန်းနေပုံမှန်20ပေးနေတာတန်တန်းနေဆိုလို့ရှိရင် online class အနေနဲ့ပြောင်းလဲပြီးတော့ကျမတို့ကသင်ရတယ်။ပြီးရင်ဆောင်းဝါးပြန်ဖြည့်ဆိုလို့ရှိရင်လည်း online တွေပြန်ဖြည့်ဆိုရရှင်ဟုတ်ကဲ့အဲ့လိုမျိုးဟိုပြောင်းလဲမှုတွေအများကြီးဖြစ်လာပါဘောနော်ဟုတ
်ဆိုတော့ဒီကာလမှာပေါ့ဖြတ်တန်းရတဲ့အခါမှာအရင်နဲ့မတူရဲ့အခက်အခဲကြုံရတာရောရှိသလားမနော်ဒစင်ကိုကိုပဲဖြစ်ဖြစ်ပြောပြပါအောင
်ဆောင်းဆယ်ပါရှင်အဲ့လိုမျိုး COVID-19 အခြေမှာပေါ့နော်ကျမတို့ဒီလိုအဝန်ကြီးကချစ်တဲ့ခင်တွေကကိုယ်လုံးကြောင့်ကိုယ်အိမ်ကိုလာရဲဖြစ်တယ်တချို့ကြောင့်လည်းသူများမလုံနိုင်တာကိုလုံရလားဆိုပြီးတော့စာနာနာလေးပြီး respect ပေးကြပါရရှင်အခုဆိုရင်ပေါ့နော်ကျမမိသားစုဝင်တွေနဲ့ကျမချစ်သူကျမတငယ်ချင်းတွေလောဖောက်ကန်မဲ့တရားလည်းကိုယ်တီချထားပြီးတော့သူတို့အဝေးကနေပြီးတော့လမ်းပြီးတော့လွယ်တာတွေထောက်ပံ့ပေးပါရရှင်ဟုတ်
အခုလိုအချိန်မှာဆိုလို့ရှိရင်လေကြောင်းခီးစင်တွေကရော့သွားတယ်ဆိုတော့အလုံးမှာတော့ဒီ COVID-19 ကြောင့်မလို့တိုက်ရိုက်ကိုအပေါ်မှာတက်ရောက်မှုအားရှိတယ်။အခက်အခဲဆုံးအချိန်တွေရှိတယ်ဆိုရင်တော့ဘာတွေကျင်းရတာရှိပါလဲ
။အခက်အခဲဆုံးအချိန်ရတော့မဟုတ်ပါဘူး။ flight တွေရော့သွားတဲ့အတွက်ကြောင့်လို့ဟာကျမတို့ဒီအလုံးနားတာတစ်ခုလောက်ပါပဲ။စနေဟာရတော့အလုံးအဆင်ပြေတယ်။ဟိုလေကြောင်းလိုင်းကလည်းဟိုအလုံး supporting ပေးတဲ့အတွက်ကြောင့်လို့လေ။ဟိုအဆင်ပြေတယ်။ဒီ quarantine အချိန်တွေဆိုရင်တော့မှလေ support ကတော့မပြတ်ဟိုဖုန်းတောက်လျှောက်ဆက် support ပေးကြအောင်မို့လေ။တော်တော်လေးတော့အဆင်ပြေတယ်ကျမတို့အနေနဲ့
။အလုံးလို့ရှိမှကျမတို့သိတာကကယ်ဆယ်ရေး flight တွေကလည်းသွားနေတယ်ဆိုတော့အဲ့ဒီ flight တွေမှာသွားနေရတာလားဒါမှမဟုတ်ဒီကာလကိုဘယ်လိုဖြတ်တန်းနေသလဲအလုံးနဲ့ပဲဖြတ်တန်းနေရတာဒါမှမဟုတ်အိမ်မှာဖြတ်တန်းနေရတာများသလားဒီကာလမှာလေမေတယောက်ရဲ့ဖြတ်တန်းမှုပေါ့အတွေ့အကြုံ
ဟုတ်ကဲ့relief flight တွေကကျမတို့လိုက်ရတယ်ရှင့်ပထမဆုံးဟိုသွားတဲ့ flight တွေဆိုလို့ရှင်တော့လေ volunteer အနေနဲ့ request လုပ်တဲ့လူတွေ cabin crew တွေရှိတယ်ပေါ့နော်အဲ့ထဲမှာကျမတာဝန်ထမ်းဆောင်ရတယ်ဟို crew တယောက်ပါဟုတ်အဲ့တော့ဟိုပထမတော့ relief flight တွေလိုက်ရတယ်ပြီးတော့ home quarantine နေနေရတယ်နောက်ပိုင်းဒီ quarantine home quarantine ကနေပြီးတော့ဒီပို့တွေ့လူနာတွေရှိရဲ့ရှိမှာကျမတို့ hotel quarantine နေလဲဟိုပြောင်းလဲပြီးတော့နေရတယ်ဟိုသတ်မှတ်ထားတဲ့သူတွေရဲ့အတိုင်းကိုပြအောင်လို့အဲ့ quarantine မှာနေရအနောက်ပိုင်းဟို quarantine ပြည့်သွားတဲ့အချိန်မှာတော့ဒီပုံမှန်ဒီ green flight တွေပြည့်စွဲတဲ့အချိန်မှာကျွန်တော်ပြန်ပြီးတော့တောင်းပြန်ထမ်းဆောင်ပါတယ်ဟုတ်ကဲ့ဟိုအခက်ခဲရတော့ဟို true တော့ဟိုကျွန်တော်မရှိပါဘူးရှင်ဟိုပုံမှန် operate တယ်လုပ်နေတာဆိုတော့လေ
ဟို COVID-19 ဖြစ်တဲ့ကာလမှာရောလေခီးစင်ပေါင်းဘယ်လောက်သွားခဲ့ရလဲဒီအဲ့အတွေ့အကြုံတွေလည်းပြန်ပြောပြပါဦ
းဟုတ်ကဲ့ဟိုကျွန်တော်ကတော့ COVID-19 မှာ relief flight အနေနဲ့ဆိုလို့ရှင်တော့ဟို Wuhan မြို့ Singapore Bangkok နဲ့အိန္ဒိယနိုင်ငံတွေကိုသွားခဲ့ရပါတယ်ဟုတ်ဟိုပုံမှန်လည်းတော့မရှိဘူး Morally flight ဆိုတဲ့အတိုင်းကျမတို့ဌာနနေပြီးတော့ပေးထားတဲ့ PP wisdom ရဲ့အပြည့်စုံကိုဝစ်ဆင်ပြီးတော့ relief flight တွေလိုက်ရတယ်။PP wisdom ဝစ်တဲ့ခါမှာရောချွတ်တဲ့ခါမှာရောprocedure တိုင်းကိုဝစ်ကြတယ်ချွတ်ကြတယ်ပေးချာလေးပို့ပြီးဖြူးဆိုင်ရတယ်ရှင့်။ပြီးတော့အိမ်မှာပြန်လာပြီဆိုတာနဲ့ home quarantine အနေနဲ့ဒီကျမဝင်ကြီးဌာနနေပြီးတော့သတ်မှတ်ထားတဲ့ခလိုင်အတိုင်းကိုပေါ့နော်ကျမတို့ဟိုနေထိုင်ရတယ်တကယ်လို့ဒီ flight တွေမှာမပိုးတွေးလူနာတွေပါလာပြီဆိုတာနဲ့ကျမတို့ဟိုရုံးကနေပြီးတော့ချက်ချင်း hotel quarantine နေနဲ့တောင်းပြီးနေရတယ်ရှင်ဟိုအဲ့ hotel quarantine ကလည်းဒီသတ်မှတ်တဲ့ရက်အတိုင်းအပြည့်နေရတယ်ဟုတ
်ကိုသွားခဲ့တဲ့ခီးစင်ထဲမှာယောဂပိုးရှိတဲ့သူပါလာမျိုးရောကြုံခဲ့ရဘူးလား
ဟုတ်ကဲ့ယောဂပိုးရှိတဲ့လူနဲ့ဟိုပါလာတာတော့ကြုံခဲ့ရပါတယ်အိန္ဒိယနိုင်ငံကနေပြီးတော့ပြန်လာတဲ့ချိန်မှာတော့ပိုးတွေးလူနာတွေတွေ့တဲ့ကြောင့်မို့ကျွန်မဟော်ရီကရက်တင်းနေခဲ့ရပါတယ်ရှင့
်ကိုဗစ် -19 ဖြစ်တဲ့အခါစတော့လေကြောင်းလိုင်းတွေတော်တော်များများထိခိုက်ကြပါတယ်ကျောနိုင်ငံတကာမှာဆိုလို့ရှိရင်လည်းဥမာပြည်ပြည်ပြည်ပါလေခီးစင်ကြီးအကုန်ရက်သွားတာ။အိုမြန်မာနိုင်ငံမှာမဟုတ်ပါဘူး။လေကြောင်းမှာလုပ်နေတဲ့လူငန်းတွေတော်များများမှာစိုးရိမ်မှုတွေရှိတယ်။သူတို့ဘရော့မြန်အလုပ်ဖြုတ်ခံရမလဲ။ဘရော့မြန်သူတို့အလုပ်ကနာသွားမလဲဆိုတာမျိုးပေါ့နော်။ဆိုတော့ကို့မှာရောအဲ့လိုစိုးရိမ်မှုမျိုးရှိပါလား
။အဲလိုက်နေပဲမဟုတ်ပဲနဲ့တကဘာလုံးနဲ့ခြီးပြီးတော့ရင်ဆိုင်နေရတဲ့ချိန်ဆိုတော့လေကျမတို့ကရရှိလာမဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အများအားအသင့်ပြင်ထားပါရမှာ။အာဒါနဲ့ပေါ့နော်လက်ရှိချိန်ဒီကိုတံမိုးထားပြီးတော့ဝါသနာပါတဲ့ဒီလေးနဲ့အလုပ်ကလေးကိုဆက်လုပ်ခွင့်ရနေရနေတဲ့အရာကိုပြောရှင်းမိရမှာ
အကယ်၍များတစ်ခုခုတက်ရမှုဆူဆူဝါဖြစ်ခဲ့လို့ရှင်ရယ်ဘ ဘလို့ဆက်လုပ်မယ်ဆိုတဲ့အတွေ့အမျိုးပေါ့နော်ဘလို့မျိုးစဉ်းစားထားလဲနောက်ဆုံးလည်းနည်းနည်းပြောပြပ
ါโอเคဟိုအခု process ကတော့အလုံးအစီအစဉ်နေပြီနော်ဒီဟိုပုံမှန် flight တွေရလဲဟိုပြန် line နေရပြီဆိုတော့ process ကတော့ဟိုအဆင်ပြေတယ်နောက်ပိုင်းမှာတော့ဒီဆိုးဆိုးရွားဟိုကြောင်းလဲမှုတွေဖြစ်လာတယ်။ကြုံတွေ့ရတယ်ဆိုလို့ရှိရင်လည်းဟိုကြုံတွေ့ရတာကိုပဲအကောင်းဆုံးဖြစ်အောင်လို့ရင်ဆိုင်မယ်။ပြီးတော့တခြားအလုပ်တွေကိုလည်းဟိုဆက်လုပ်ဖို့ပို့ပြီးတော့စူးစမ်းနေပါတယ်ရှင်။ဟိုဒီဒါမဲ့ဒီလေမဲ့ live ကိုလည်းဟိုလုပ်မယ်အပြင်မှာလည်း English နဲ့ပတ်သက်တဲ့ဟာပေါ့နော်ကိုယ့်ရဲ့တက်ကြွတဲ့ဟာနဲ့ပဲအပြင်မှာလည်းဒီဟိုလုပ်ငန်းတွေလှုပ်ဆောင်နေဒီ Kevin Crew live လည်းလှုပ်ဆောင်နေတဲ့ကြောင့်လို့ကျွန်မအနေနဲ့အရင်တော့ဟိုစိုးရိမ်မှုတော့မရှိပါဘူးရှင်။ပြီးတော့ကိုယ့်ရဲ့အခုလောလောဆယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဟာကိုပဲအကောင်းဆုံးတာဝန်ကျင်အောင်လို့ထမ်းဆောင်ပါတယ်ရှင်။ဟုတ်ကဲ့ဟုတ်
ဒီအလုပ်စုရကတခြားလုပ်တွေနဲ့ဆိုတော့အလုပ်တိုင်းခွန်မနေပါတယ်။ဒီမှာတောင်းယူရတာလည်းများတယ်။ဒါဒီလိုအလုပ်မျိုးကိုမှဘာဖြစ်လို့ masculine ညုံရောနော်ဒီသင်ပုဂ္ဂိုလ်ရောဘာကြောင့်ဒီလုပ်ကိုရွေးချယ်ဖြစ်ခဲ့တာ။
သူမြဲအိမ်မကဘုံတော့ငငယ်ရက်လေးပဲဖြစ်ချင်တာပါရှင်ဟောအာလေးလေးဖြစ်ရင်ပေါ့ခီးတယ်ကိုဝန်ဆောင်မှုပေးပြီးတော့ကိုကြောင့်စိတ်ချမ်းသာစေချင်တဲ့အတွက်လေးမယ်လို့ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ပြီးတော့လေးမယ်လို့ကသူကချားလုံးတည်လည်းမတူဆိုတော့သူကစည်းကမ်းလေးရှိတယ်။ဥမာအချမှတ်ထားတဲ့စည်းကမ်းလေးနဲ့တွားတဲ့အဖွဲစီတစ်ခုလည်းဖြစ်တဲ့အတွက်လူတိုင်းအားကျစရာအလုပ်လေးတစ်ခုလို့ယူဆလို့လည်းလုပ်ဖြစ်တာပါရှင်။ပြီးတော့ဒီလုပ်ကိုလုပ်ပြီးတော့အတင်သူတယောက်ကကိုယ်ကြီးလိုက်တာနဲ့ကိုယ့်ရဲ့ personality ကထင်းပြီးတော့ချောတယ်မချောတယ်ဆိုတာထက်တစ်ခုပေါ့ standard တစ်ခုရှိရလို့ခံစားစရာအတွက်ဒီလုပ်လေးကိုရွေးချယ်ခြင်းဖြစ်ပါရဲ့ရှင်ဟာ
။ masculine ရော
ဟုတ်ကဲ့အဲ့ဒါကျမအနေနဲ့ဆိုရင်တော့ရေမဲဖြစ်ချင်တာကတော့ငငယ်လေးကညီမလေးတောင်ရင်တော့ညီမလေးတောင်ကခစ်သားပေါ့နော်ကြော်ညာရေးရိုက်ကူးတဲ့နေမှာဒီလေးမဲတွားရလာရဲ့အဲ့လိုမျိုးပုံငယ်ကိုကြည့်ပြီးတော့သဘောကျတာပေါ့နော်အဲအဲ့အနေပြီးတော့နောက်ပိုင်းဟိုလေးမဲတယောက်ကဘာလိုအပ်လဲဆိုတာကိုဟိုလိုက်ပြီးတော့လေးလာရဲ့စုံစမ်းနေပြီးတော့နောက်ပိုင်းသင်တန်းကြီးလိုအပ်တယ်ဆိုအင်္ဂလိပ်သင်တန်းလိုရေကူးသင်တန်းလိုအဲ့လိုမျိုးအကုန်လုံးကိုယ့်ဘက်ကနေပြီးတော့စားစားရရပါတော့ပြေဆောင်လို့လုပ်ပြီးတော့ဒီလေးမဲအင်တာဗျူးကိုရှောက်ခဲ့ရပါတော့ဒီအလုပ်ထဲမှာဝင်တဲ့အခါမှာလဲကိုမျောလင်းထားတာထပ်ပို့ပြီးတော့လေပို့ပြီးကောင်းမွန်တဲ့အတွေ့အကြုံတွေပို့ရတယ်ပြီးတော့ဒီလေးမဲ live ကတခြား live နဲ့မတူဘူးဒီ flight ကြီးတွားနေတာခီးတွားတဲ့ဟို feeling ကိုလဲကျွန်မအရင်နှစ်သက်တဲ့အတတ်မှုအရင်ကလဲလှုပ်ချင်တယ်အခုလေးမဲလှုပ်တာလဲအဆင်ပြေတယ်ပြီးတော့ဒီကိုရဲ့ numeration နဲ့ airline ကလဲဟို support ကဟိုအရင်ကောင်းမှောက်ပြီးအသင်တန်းအားစားရပြည့်စုံအောင်လို့ support ပေးရကြအောင်လို့အမြဲလေးမဲ့ဟိုလေသဘောပူကြမိရပေါ့နော်ကိုယ် airline ကြောင့်လည်းပို့ပြလေးမဲ့လောက်ကိုပို့နှစ်သက်မိရလို့တော့ကျမကတော့ထင်ပါရှင့
်ဒီသွားခဲ့တဲ့ case တွေထဲမှာတော့စိတ်လှုပ်ရှားစရာပေါ့နော်ဟိုစောက်ရွံ့စရာအခြေအနေမျိုးပဲဖြစ်ဖြစ်ကြုံနေရတဲ့ခံစားခဲ့ရတာရှင်ပြောပြပါလား
အာဟုတ်ကဲ့ရှင့်ကျမပေါ့နော်ဟိုတာမန် flight ပေါ့ဒီ covid 19နဲ့ပတ်သက်ပြီးမဟုတ်ပဲနဲ့အရင်တော့ကကျွန်မ experience အရာလေးမောမှာနှလုံးကြောင့်အမောဖောက်ပြီးတော့လဲသွားတဲ့ passenger တယောက်နဲ့ကြုံခဲ့ပါတယ်ရှင်အဲ့ဒီချိန်မှာကျွန်မတို့လေဆင်းမှုကလည်းမိနစ်30လောက်လုံသေးတယ်အဲ့ချိန်မှာသူကဘုံနဲ့ကိုယ့်ရှိမှာလဲသွားတော့ရုတ်တရက်ကိုဘာလို့မှလဲမသိဘူးနော်အဲ့မှာတင်လာတဲ့ဟာကို refresh ပြန်လုပ်ပြီးတော့ချက်ချင်းပဲသူကဖတ်ဆိုင်ပြီးရဲ့အဲ့ချိန်မှာသူက recover ပြန်ဖြစ်သွားတယ် CPR ပေးလိုက်တဲ့ချိန်မှာပေါ့နော်အဲ့လိုအလုပ်ကနေတင်ပြီးရဲ့အတွေ့အကြုံတွေကသူ့ရဲ့အသက်ကိုကယ်နိုင်ခဲ့တယ်အဲ့အတွက်ကျွန်မတသက်လုံးပေါ့နော်ဝမ်းသာဂုဏ်ယူမိရေပေါ့နော
်ကျေးဇူးအများကြီးပါတယ်အခုစိတ်ပြေပြီးပြောပြပေးရတဲ့အတွက်မြောက်ဆလုံးအများကြီးကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါအမောင်းနေနားထောင်ပေးကြတော့တင်ပါတယ်
ဒီလိုသုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မျှော်လင့်ချက်လုပ်ငန်းတွေပြန်ဖွင့်ပေးဖို့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့တောင်းဆိုကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရစေ။အမေရိကန်နေကြာလူမျိုးရေးအစဉ်အတန်းမနည်းမျိုးစရာအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့အပြန်အလှန်ရန်စပြောဆိုမှုတွေပုံများလာတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်။ဒီလိုသဘောထားကွဲပြားမှုတွေဟာအခုအခါမှာကိုရိုနာဗိုင်းရပ်စ်ရန်ကိုကာကွယ်ဖို့နှာခေါင်းဆီးတက်တင်မလားမတက်တင်ဘူးလားဆိုတာအထိပြင်းပြင်းထန်ထန်ငြင်းကုန်ပြောဆိုလာကြပါရယ်ဒီဗိုင်းရပ်စ်ကြောင့်အမေရိကန်သတိငွေနီးပါးတည်ဆုံခဲ့ပြီးပါပြီဒီလိုကပ်ရောဂါဆက်ရောက်နေချိန်မှာပဲအမေရိကန်သမ္မတရွေးကောက်ပွဲကတော့မကြခင်လပိုင်းတွေအတွင်ကျင်းပတော့မှာပါသမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ဟန်ပန်တိုင်းလူမျိုးရေးကိုစွတ်ကိုင်းပြီးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွဲခံရတဲ့အချိန်ထဲမှာ Democrat သမ္မတလောင်း Joe Biden ကတော့အခြေအနေတွေပုံမှန်ပြင်ဖြစ်သွားအောင်လုပ်မယ်ဆိုပြီးပြောနေတာပါသမ္မတ Donald Trump ကိုထောက်ခံတဲ့ Michigan ပြည်နယ် Sagino KI Republican Party ဒုတိယဥက္ကဋ္ဌ Tom Rye က
He is working for the American people. He does want to bring jobs back, and he has brought jobs back.
Tuga American ni atwet de ge lout pe ni da ba. Alauk kan ni paw law aw saung yet khe de lo. GM ka ne chi bin ge tu chano pho made in America su ra go be. Lu re ga lo jin ja de tin ma de lo tuga pyo daw da ba. Sagino Khyai ha Democrat Tamara Barack Obama go thauk khan ge pi de naw.2016ခုနှစ်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုပြောင်းလဲထောက်ခံခဲ့ပြီးမကြခင်မှာလဲအမေရိကန်ပြည်ထောင်စုကိုဘယ်သူအုပ်ချုပ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ်နေရာတနေရာလဲဖြစ်ပါတယ်ဆက်မှုလုပ်ငန်းတွေမှိမ့်မင်ပျောက်ကွယ်နေတဲ့ဒီဇေတာမှာသမ္မတထရမ့်အာဏာရလာရင်တော့အခြေအနေတွေပြန်ကောင်းလာမှာဆိုပြီးတော့မဲပေးခဲ့ကြတာပါဒါပေမဲ့လည်းဒီဒေတာဟာအလုတ်လက်မဲ့များလုံးတဲ့ဒေတာတစ်ခုဖြစ်နေသေးပြီးCOVID-19 ကြောင့်တေဆုံးသူတရာကျော်ရှိတာကြောင့်ဒီတေဆုံးသူများတဲ့ဒေတာတခုလည်းဖြစ်လာပါရဲဒီလိုအခက်အခဲမလိုအပ်ဘဲဆုံးရှုံးမှုတွေရှိနေတာကိုကြော်လွားဖို့ Trump ကိုမဲပေးဖြုတ်ချရမှာ Sagino Khan လည်းပါဝင်ကောင်းပါဝင်နိုင်တယ်လို့ယုံကြည်သူကတော့ Dave Adams ပါ
You know we keep talking 2020 has been such a crummy year butI keep saying it's going to end on a positive.
ဟောင်းနေစမှာတကယ်ကိုမကောင်းတာတွေနဲ့ကြီးပြည့်နေနေခဲ့တယ်ဆိုပြီးတော့ပြောနေကြတာပါ။ဒါပေမဲ့အကောင်းဘက်ကိုပြောင်းတော့မယ်လို့တော့ကျွန်တော်ပြောချင်ပါတယ်။လာမယ့်နိုဝင်ဘာမှာ Donald Trump ကိုကျွန်တော်တို့အနိုင်ရမှာပါလို့သူကပြောသွားတာပါ။ Sun Valley အထက်တန်းကျောင်းမှာကုကာယလေ့ကျင့်ခန်းဆိုင်ရာဒါရိုက်တာလုပ်ခဲ့တဲ့ Adams ဟာ February လတုန်းကအလုတ်ကနေထွက်ခဲ့ပါတယ်။လူမှုဗေဒပညာရဲ့သင်ကြားတဲ့ကျောင်းဆရာတယောက်အနေနဲ့လည်း Democracy နီးလမ်းကြားအများကရွေးချယ်တင်မြှောက်ထားတဲ့သမရပေါ်လေးစားမှုရှိဖို့လိုအပ်တယ်ဆိုပြီးတော့ចောင်းသားတွေကိုတစ်ချိန်ကသူကိုယ်တိုင်ကတင်ကြားပေးခဲ့ပေမဲ့အခုအခါမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်တစ်ယောက်အဖြစ်ရည်တည်မယ်လို့ဆိုရတဲ့အသက်20အရွယ်ကေဗင်ဟေးစ်ကလည်းမီရှိဂန်တက္ကသိုလ်ပြိတ်လိုက်ပြီးကလေးကသူ့ရဲ့မြို့လန်းစင်းကိုပြန်ရောက်နေတာပါသူကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်နေသူပ
ါ I think that's probably the only positive thing that's come out of all this is thatI think we're going
to Hello show tree နေတဲ့အခြေအနေတွေမှာဒီတစ်ခုပဲအကောင်းပြောစရာရှိမှာပါ။လာမယ့်ရွေးကောက်ပွဲမှာမဲပေးသူတွေတော်တော်များမယ်လို့ comment ထားပါတယ်လို့သူကပြောသွားတာပါ။ဓမ္မဆရာ Harley Coleman ကတော့ The Wall Outreach Campus Church ရဲ့အကြီးအကဲပါ။သူမိဘတွေကဒီဖခင်ကျောင်းကို1958ခုနှစ်မှာတည်ထောင်ခဲ့တာပါ။သူကတော့ဘာကူမသိမမျှော်လင့်ရဘူးလို့ဆိုပါတယ်။လွန်ခဲ့တဲ့လအတွင်းတနက်ကင်ဆောင်ကွင်းနဲ့ပတ်သက်တဲ့သဘောထားကြောင်းအသင်းတော်ဝင်အရေးအတွက်ယုံနေသွားခဲ့သလိုရှိနေတဲ့လူတော်များများကလည်းလောကအရာနည်းသူတွေနဲ့တချို့တွေကလည်းကျမ်းမာရေးလူသားတွေပါကယောဂါကြောင့်သတင်းပတ်တွေနဲ့ချီဖျားကြောင်မှလူလဲမဆုနိုင်ခဲ့ပါဘူ
း I think we're at a moment where
တကယ်လို့အမှန်တရားကသာအသာစီးရပြီးတော့ရိုးသားဖြောင်းပြန်မှုကရှေ့တန်းကိုရောက်လာမယ်ဆိုရင်တော့အပြောင်းလဲကိုတွေ့ရမယ်အချိန်ခါလို့ထင်ပါတယ်ဆိုပြီးသူကပြောတာပါမကြသေးခင်ကကျင်းပခဲ့တဲ့တောင်းဆိုဆန္ဒပြပွဲတွေမှာလဲ Coleman ပါဝင်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေမှာလူပြူတွေရောလူမဲတွေပါအတူချီတဲ့ဆန္ဒပြတာကိုပထမဆုံးအနေနဲ့သူတွေ့မိခဲ့ရတယ်လို့ဆိုပါတယ်။ Sagino မြစ်ပေါ်ဖြတ်ဆောက်ထားတဲ့တရားပေါ်ဖြတ်ပြီးတော့အသားအရောင်ခွဲခြားမှုနဲ့လူမျိုးရေးမုန်တီးမှုပပျောက်ရေးတို့အတွက်လူမျိုးပေါင်းစုံတစုတစည်းတဲ့ရည်တည်ပြီးအတားအဆီးတွေကိုကြော်လွှားနေကြတဲ့အခြေအနေကိုလဲသူကအားရချိန်နဲ့နေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့လုပ်ငန်းတွေပိတ်ခန့်ထားတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အစုမှာဆန္ဒပြပွဲတွေဖြစ်ပွားလေရှိပါတယ်။မီရှိဂန်ပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီမိန့်ကိုဖိစမ်းပြီးကားတွေနဲ့လှည့်လည်ဆန္ဒပြခဲ့ကြသလိုအခုတခါတော့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့ဆန္ဒထုတ်ဖော်ကြပါတယ်။ဒီအကြောင်း AP သတင်းကိုခြေခံပြီးတော့ကျွန်တော်အောင်ကတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကလူစုလူဝေးမဖြစ်အောင်ရုပ်ရှင်ရုံတွေကာစီနိုတွေဂျင်တွေပိတ်ခိုက်ထားတာပါ။ဒါ့အပြင်လည်းအလစ်စာတက်ရှ်မန်နဲ့ MFCA အဖွဲ့ဝင်150လောက်ဟာအင်္ဂါနေ့ရောက်တိုင်းကိုလက်လှူရှာလေ့ကျင့်ခန်းကြောင်းကျန်းမာရေးအတွက်ထောက်ကူဖြစ်တဲ့ဆိုတာကိုပြသဖို့မီရှိဂန်ပြည်နယ်လွှတ်တော်ရှိမှကျန်းမာရေးလေ့ကျင့်ခန်းလာလုပ်ကြပါရယ်။အလစ်စာတက်ရှ်မန်က
We areDesperately in need of help at this point. There is.
လုံငန်းပြန်ဖွင့်မှုအနေနဲ့မကင်းမှုလို့အုပ်ချုပ်ရေးမှုအနေနဲ့ထင်ရင်အနည်းဆုံးတော့သူ့ရဲ့သဘောထားကိုလူချင်းတွေ့ပြီးတော့ရှင်းပြပေးရတော့လုပ်ဖို့လိုပါတယ်။အခုတော့တွေ့တော့အတွေ့မခံပါဘူးလို့ပြောတော့တာပါ။ လွတ်တော်ရှိမြခင်မြမကိုလဲလှူရှာလေးကျင်ကလာလို့သူတွေမှာကလေးတွေအမျိုးသားနဲ့အမျိုးသမီးတွေလည်းပါဝင်ပြီးသူတို့ဟာနှာခေါင်းစည်းတက်ထားသလို6ပြည်ခွာပြီးတော့လေးကျင်ကလို့ကျန်တော့ပါလေးကျင်ကဥဆောင်လုပ်သူတွေကအမေရိကန်လက်သေးလေးတွေစိုက်ပြီးမြေအသက်မှတ်ပေးထားပါတယ
် We're living minutes
အချိန်တွေကုန်သွားတာနဲ့အများအခုချိန်ထိအသက်ရှင်နေသေးတယ်ဆိုတာကိုလည်းမယုံနိုင်ကြပါဒါပေမဲ့လည်းအကျွေးတွေအများကြီးတင်လာတာကြောင့်တကယ်ကိုစိုးရင်ပူပန်ပါတယ်လို့ပြောသွားတာပါကျန်းမာရေးလေ့ကျင့်ခန်းမလုပ်တာကြောင့် COVID-19 ဒဏ်ပိုးပြီးတော့ခံရစီမှာဖြစ်တယ်လို့လည်းတချို့ကထောက်ပြပါတယ် Detroit မြို့က F45 ဂျင်ပိုင်ရှင်ဒေါ်နယ်ဂျော်ဒန်က
So keeping us closed was great at flattening the curve. We are very
fine. ပြန်ပြန်ပြီးတော့တည်ဆန့်ခွင့်နေခိုင်းတာဟာအရင်ကောင်းတဲ့အစီအစဉ်မှာပိုပြီးတော့လည်းအခြေအနေကိုထိန်းချုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့လည်းတကယ်ကိုလက်ခံပါတယ်။ဒါပေမဲ့လည်းအခုတော့အကျိုးဆက်ကပြောင်းပြန်ဖြစ်နေပါပြီလို့ပြောတော့တာပါ။COVID-19 ကရောဂါကြောင့်ကူးစက်မှုမြင့်တက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပိတ်ထားဖို့ပြည်နယ်အစိုးရကအမိန့်ထုတ်ထားတာပါ။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့လုပ်ငန်းတွေကျောင်းတွေပြန်ဖွင့်ဖို့အမြဲတစေတိုက်တွန်းနေပြီးသူ့ကိုထောက်ခံသူအများစုကလည်းလုပ်ငန်းတွေပုံမှန်တိုင်းပြန်လည်ပတ်ဖို့သက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုစနပြတောင်းဆိုတိုက်တွန်းနေကြပါတယ်ခင်ဗျ။
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါလဲဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစီဝတ်ပေးတာဘွဲ့တော်ကျောင်းသူမတ်ခင်စာဝင်းကျေကိုဒီနေ့ပြန်ပြပေးပါမယ်။
တော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာပြောင်းနေတဲ့သဘောပေါ့နော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြသူစီလီယံဘာသာပြန်ရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်ဥပမာပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့သူတို့ပြောင်းခဲ့တယ်မြောက်တွေမှာ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာကြီးကကွာသွားတယ်အဲ့လိုမျိုးသူတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့သူတို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းလာတယ
်ဒီ COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ပါဘယ်တရားနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 က the coronavirus family virus or coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာအေးမိမှာစီချောင်းဆိုအဲ့လိုအေးမိတဲ့ခါမျိုးကိုယ်လက်တွေနိုင်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့သူကဒီ virus တစ်ခုကသူလူရဲ့ဝင်သွားတယ်ဆိုတော့အေးမိလို့ဆိုလို့ရှိရင်လူတွေကဘာသိမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့အေးမိတာပြောက်တယ်။အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဘိုးကြီးရဲ့လင်းလို့ရေးစီမှာကူးတယ်လင်းလို့ရေးစီမှာရှိတဲ့ virus အဲ့ဒီ virus ကနေပြီးတော့သူက diet ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘလိုမျိုးဆိုတော့တေချာအတိမပြည့်ရသေးပေမဲ့ဒီလင်းလို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့ဘာလို့သူမိသားစုက virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ကျန်တဲ့ဟာတွေကကျတော့နွားတွေစိတ်တွေအဲ့လိုမျိုးမှတ်တွေအမျိုးမျိုးမှာကူးတာရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကျတော့ဒါကရိုးရိုးနှာစီးချောင်းဆိုတာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHV ဆိုအဲ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% ခန့်ရာခိုင်နှုန်းတူတဲ့ဟာကတော့နင်တို့တွေစီမှာတွေ့ရပါတယ်
ဒီသင်းတို့တွေမှာကနေပြီးတော့သူတို့စီမှာငကိုရဲ့ virus တွေအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းနဲ့နည်းနည်းပြောပြပေးပါဒီသင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 mask ကလည်းသူကလည်းဒီလင်းတို့တွေဇီးကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲဈာကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီးကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲဈာကန်ကောင်ကနေကူးသလားခလဲဈာကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသိမ့်ခွေကြလို့အကောင်လေးတွေဈေးကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့တော့သိမ့်ခွေကြလို့အကောင်လေးတွေဈေးကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါမဲ့သေချာတာတစ်ခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့မင်းတို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါတယ
်ဆိုတော့အဲ့လိုမျိုးဗောနော်ပြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလိုကိုကူးလာရဲဆိုရင်လည်းဘလောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟို SARS တို့မှာဆိုတော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းနေတယ်ဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းနေတယ်ဆို90ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းလုံးကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်အသေးချာအောင်မပြောင်းရသေးတော့အကြောင်းလူတွေစီကိုရောက်တဲ့အချိန်မှာဆိုတဲ့အခါကျတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်ရလူရဲ့ခုခံကဘယ်လိုပြန်လောက်ရမယ်ဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်ကူးလုံးနေကုသဆေးတို့ဝယ်ဆေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူက target လုပ်နေတယ်။ဆက်ခါကျတော့ဒီစင်ကဲကြောင်းလမ်းမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ယောဂပေးနိုင်သွားတာဒါမှမဟုတ်ယောဂပြင်းထန်နိုင်သွားတာအဲ့ဒါမျိုးတွေတော့ပြောင်းလဲပါမလားဆိုတဲ့အားတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ခင်ဗျားတတော်အနေနဲ့ရှိတယ်ပေါ့နော
်။ဟုတ်
သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အပြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော်
ပြောင်းသွားပါတယ်1918-1920လောက်ကဖြစ်ခဲ့တဲ့ဟာဆိုရှင်စိတ်တို့ကိုသူတို့ကဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကလည်းကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂအခန့်ရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့လို့ virus ကဒီစင်ကဲကြောင်းလမ်းမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂအခန့်ရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စားပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မှာကင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြေပြင်ရာဇန်းတာကိုဒီမှာပဲရန်လာလိုက်ရတယ်နောက်တစ်ပတ်ပါဆက်ကြည့်ကြပါ
အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်စီးပွားရေးအရေးပါမှုနဲ့မြို့သားလူငယ်ရေးတို့အတွက်ရေရှည်ချင်းချောက်မှုဖြစ်တယ်လို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားမှု Christopher Ray က Hudson Institute ကိုပြောကြားတဲ့မင်းငွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီဟာကန္တဆောင်မှာဝင်ရောက်ထိုးဖောက်နေပြီးစီးပွားရေးနဲ့နည်းပညာပိုင်းဆိုင်ရာမှာကမ္ဘာထိပ်တန်းနိုင်ငံဖြစ်ဖို့နှစ်ကာလရှည်ကြာစွာကြိုးစားလှုပ်ဆောင်နေတယ်လို့ Christopher Ray ကပြောပါတယ်။
But it's waging that fight not through legitimate innovation, not through fair and lawful
competition. But in the United States, တနင်္ဂနွေလုံးအတိုင်းတာနဲ့မရရတဲ့နည်းနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်လို့ FBI အကြီးအကဲကပြောပါတယ်။အဲဒီလိုလှုပ်ဆောင်နေတဲ့နည်းလမ်းတွေထဲမှာစီးပွားရေးအရသျှော်လို့မှု၊ဒ data အချက်လက်တွေခိုးယူမှုညာနာမှုပိုင်ခွင့်ကိုခိုးယူမှုတစိုးလက်ဆောင်ပေးမှုအဓမ္မပြန်ပေးဆွဲရယူမှုတို့အပြင်ကျွန်တော်တို့ရဲ့အစိုးရသဘောထားပြောင်းလဲလာအောင်အကြက်ကန်လှုပ်ဆောင်နေတဲ့အပြင်ကျွန်တော်တို့ပြည်သူတွေရဲ့ဥတီချက်ပြောင်းလဲသွားအောင်ဒီမိုကရေစီအပေါ်ယုံကြည်မှုနဲ့အဲ့ဒီတန်ဖိုးတွေကျဆင်းလာအောင်လှုပ်ဆောင်နေပါတယ်အဲ့ဒီလိုအပုတ်ချမကောင်းပြောဆိုတဲ့လုပ်ရက်တွေကိုတရုတ်ကွန်မြူနတီပါတီကလှုပ်ဆောင်နေတာဖြစ်တယ်လို့ FBI ညွှန်ကြားမှု Christopher Ray ကဆက်ပြောပါတယ
် This is not about the Chinese people and it's certainly not about Chinese Americans For generations people have journeyed from China
ဟာတရုတ်ပြည်သူတွေကိုပြောနေတာမဟုတ်သလိုတရုတ်အမေရိကန်လူမျိုးတွေကိုပြောနေတာလည်းမဟုတ်ပါဘူးတရုတ်နိုင်ငံသားတွေဟာသူတို့ကိုယ်တိုင်နဲ့သူတို့မိသားစုဝင်တွေအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုကိုခံစားနိုင်ဖို့အတွက်မျိုးဆက်ပေါင်းများစွာအမေရိကန်ကိုရှေ့ပြောင်းနေထိုင်လာခဲ့ကြတာပါသူတို့ရဲ့ပါဝင်လာမှုတွေကြောင့်ကျွန်တော်တို့လူမှုအသံဝိုင်းဟာပိုပြီးတိုးတက်ကောင်းမွန်လာခဲ့ပါတယ်လို့ FBI အကြီးအကဲကပြောပါတယ်ဒီတော့ဒီမှာပဲတရုတ်အစိုးရနဲ့ကွန်မြူနတီပါတီတို့ဟာရှီတာပြီးဖြစ်တဲ့စံတန်မိုးတွေဥပဒေတွေကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေပါတယ်ကွန်မြူနတီပါတီအတွင်းရေးမှူးချုပ်ရှီကျင့်ဖင်ဖွဲ့စည်းထားတဲ့Fox Hunt ဆိုတဲ့အကျင့်ပြတ်ခြားစားမှုတပ်ပြည့်ရေးအစီအစဉ်ကိုလည်းညွှန်ကြားရေးမှူးရေးကထောက်ပြခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံပြင်ပမှာနေထိုင်ကြတဲ့တရုတ်လူမျိုးတွေကိုပြစ်မှတ်ထားလွတ်ဆောင်တဲ့လုပ်ရဖြစ်ကြောင်းစန့်ကျင်ဘက်နိုင်ငံရေးအုပ်စုတွေလွန်ကျူးစွာဖြစ်ပေါ်နေတဲ့တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ထုတ်ဖော်ပြောဆိုသူတွေကိုကြီးရွယ်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။တရုတ်လူမျိုးတယောက်အနေနဲ့ပြည်မကြီးကိုပြန်လာမလား၊ကိုယ့်ကိုယ်ကိုအဆုံးစီရင်မလားလို့ချင်းချောက်မှုရှိခဲ့တာကိုလည်းဥပမာပေးပြောကြခဲ့ပါတယ်။သူတို့နဲ့သူတို့မိသားစုဝင်တွေချင်းချောက်ခံရသလိုပြပမှာရှိနေသူတွေကိုအသုံးချနိုင်ဖို့အတွက်နိုင်ငံအတွင်းမှာရှိနေတဲ့သူတို့ရဲ့မိသားစုဝင်တွေကိုဖမ်းဆီးထိန်းသိမ်းခြင်းလည်းခံကြရပါတယ်။တရုတ်နိုင်ငံကအဲဒီလိုနိုင်ငံတော် policy အဖြစ်ချမှတ်လွှတ်ဆောင်နေတာတွေကိုပုံစံတူပြန်လည်လက်တုံ့ပြန်ဖို့လိုအပ်တယ်လို့လည်း FBI ညွှန်ကြားရေးမှူး Ray ကပြောပါတယ်။ဒီချင်းချောက်မှုတွေကိုထိရောက်စွာတုံ့ပြန်တယ်ဆိုတဲ့နေရာမှာတရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုမပြုလို့ရဘူးလို့မဆိုလိုပါဘူး။ဒါပေမဲ့တရုတ်ဘက်ကကျွန်တော်တို့ရဲ့ရာဇဝတ်မှုတွေနဲ့နိုင်ငံတကာစံနှုန်းတွေကိုချိုးဖောက်လာမယ်ဆိုရင်ကျွန်တော်တို့ဘက်ကတိခံခွင့်လွှတ်ပေးမှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံရဲ့တည်ထင်ကြံစားမှုစွမ်းအားအတွေးခေါ်နဲ့လူမှုဘဝတွေကိုတာဝန်သိအမေရိကန်ပြည်သူတွေရဲ့ကူညီပံ့ပိုးမှုနဲ့အတူ FBI အနေနဲ့အမေရိကန်အစိုးရနဲ့လက်တွဲပြီးတရုတ်တို့ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
စနေနေ့မနေ့ကပတ်စံကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရေချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ဘရိတ်ကဗီရိုစုတဲ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်အဖြစ်များနေတဲ့ပြည်တွင်းအနေနဲ့တာပစ်ချက်တွေကိုရုပ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေ့ဆိုင်းထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိတဲ့ဒေါက်တာအန်တိုနီဖောက်ချီကတောင်းဆိုလိုက်ပါတယ်။ဒေါက်တာဖောက်ချီကပြည်ထရေအနေနဲ့အသွာလာလုံးလုံးလားလားပြည်ပတာမျိုးပြုလုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အနည်းငယ်စောင့်ဆိုင်းနေတယ်လို့သူကပြောပါတယ်။ဒိုဘာလာ၃ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတိုင်ခင်ပြုလုပ်နေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေဝင်ရောက်ဆက်ဖက်နေတယ်လို့အမေရိကန်အမျိုးသားတပ်မြေထောက်လိုက်တဲ့လုံခြုံရေးဌာန NCSC ညွှန်ကြားရေးဘူးဝီလျံအာဗာနီနာကသတိပေးပြောကြားလိုက်ပါတယ်။ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးမှာကိုဗစ်ရောဂါကူးစက်နေကြောင်းဗီယက်နမ်အာဏာပိုင်တွေကတောက်ကြနေမှာပြောကြားလိုက်တာကြောင့်ဗီယက်နမ်နိုင်ငံရဲ့လူနာမှတ်413ဦးမြောက်ဖြစ်လာခဲ့ပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်နိုင်ငံကနေဇွန်လ16ရက်နေ့ကထွက်ခွာလာတာဖြစ်ပြီးဗီယက်နမ်နိုင်ငံဟောင်ကောင်စကန်ကိုဇွန်လ23ရက်နေ့မှာဆက်ရောက်လာခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ရောဂါဒုက္ခသည်တွေနဲ့အရှေ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပါတဲ့နေရာတွေမှာအသုံးချဖို့ဂျာမနီနိုင်ငံကကမ္ဘာစားရိတ်ကအဖွဲ့ WFP ကတစင်အမေရိကန်ဒေါ်လာ၄၀ကျွဲလှူဒန်းလိုက်ပါတယ်။ COVID-19 ကာယရောဂါကာလအတွင်းမြန်မာအပါအဝင်အာဆီယံနိုင်ငံတွေကဖြစ်တဲ့ကျန်းမာရေးဘဝရရှိခံစားစေဖို့ယူရပြီးနိုင်စင်ဘဝမှာဘယ်လိုတက်ကြွလှူရှားနေထိုင်ရမယ်ဆိုတဲ့နည်းလမ်းတွေလက်ကျင့်ခန်းတွေပြထားတဲ့ #beactive ပြည်ညာပေးဗီဒီယိုဇလန်တူကိုအာဆီယံနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA နဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့တို့ပူးပေါင်းပြီးထုတ်လုပ်တင်ဆက်ထားပါတယ်။ဗီဒီယိုထဲမှာအာဆီယံဒေသကနိုင်ငံအလိုက်ဘောလုံးအကြော်မာတွေပါဝင်သုံးဆောင်ထားပါတယ်။စနေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များကိုစိတ်နှပြရှင်လန်းချက်ပြပါစေ။ကျွန်တော်ရဲမထောင်ပါ
This program has come to you from the Voice of America, Washington.